Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ10ရက်တနင်္လာနေ့ညပိုင်း9နာရီနေ့10နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တင်းနဲ့လိုင်းလမီတာ190ရုပ်ကနေထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညအစီအစဉ်မှုဖြစ်တင်ဆက်ပေးပါပါ
မင်္ဂလာညချမ်းမာရှင်ကျမတင်ကီထိုက်ပါအီတလီမှာကျင်းပမဲ့ဆက်မှုထိပ်သည့်ခုနှစ်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေညီလာခံမှာတော့ဆီးရီးယားပဋိပက္ခမြောက်ကိုရီးယားနျူကလ িয়ার ရေးတို့အပေါ်အဓိကထားဆွေးနွေးကြဖို့ရှိပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့တိုက်ချင်းပြဒုံးကျည်တွေထပ်ပြီးဆန့်သက်ရင်ဒဏ်ခတ်ပိတ်ဆို့မှုတွေပြင်းပြင်းထန်ထန်ချမှတ်ဆောင်ရွက်ဖို့တရုတ်နဲ့တောင်ကိုရီးယားတို့သဘောတူပါတယ်။တရုတ်မြန်မာရေနံပိုင်လက်အမြန်ဆုံးလုပ်ငန်းတွေစတင်မှုနှစ်နိုင်ငံသဘောတူလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မကြာခင်ကကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့သူတွေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲသတင်းမှာကြားမှာတော့
25လုံးကပြည်ထောင်တက်ခဲ့တဲ့မဲဆင်းကိုလည်း2020မနေ့ကမှစပြီးတော့မှပြင်ဆင်မှုရက်ဖက်ဖွဲ့စည်းအောင်အောင်ပြောတယ်။နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဥပဒေမူပေါင်းပြည်ထောင်လည်းပတ်သက်လို့ဒီကြားဖြတ်ရွေးကောက်ပွဲမှာပြည်ထောင်စုကောက်ပွဲကော်မရှင်ကလှုပ်ထုံးလုံးတွေချို့လို့ပြင်တယ်
။ Face ကအမှုဆောင်ဒါရိုက်တာစာရဲကျော်စွာမြင့်ပြောသွားတာပါရှင်။အပြည့်စုံကတော့နောက်ပိုင်းမှာကြားရမှာပါ။ဒါအပြင် NCA အပြည့်ရစာချုပ်မှာလက်မှတ်ရေးထိုးရင်းနဲ့27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးမှာပါဝင်ရေးအတူတကွကြိုးစားဖို့ဆုံးဖြတ်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ထိတ်တင်းညီလာခံတဲ့နဲ့ UWSA ဝပီသွေးစည်းညညရေယုံကိုရဲရုကဝင်ရောက်ရှာဖွေရမှာလက်နက်ခရံတွေတင်စီရမိတဲ့တရင်တွေကိုကြားမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဖလော့ကာရီပြောသည်မြတ်တက်တန်ရောင်တရင်လွားနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ကြမှာပါခုတော့ထိတ်တန့်ရောက်တရင်တွေကိုမတ်တင်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်အီတလီနိုင်ငံမှာဒီတရင်ပတ်ထဲဆက်မှုထိပ်သည့်ခုနှစ်နိုင်ငံတို့ရဲ့နိုင်ငံခြားရေးဝန်ကြီးများညီလာခံကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်มาဖြစ်ပြီးညီလာခံမှာတော့ဆီးရီးယားပဋိပက္ခမြောက်ကိုရီးယားနျူကလ িয়ার စီမံကိန်းတွေနဲ့အိန္ဒိယနိုင်ငံတွေနဲ့ပြည်ပနိုင်ငံတွေအပေါ်ရုရှားရဲ့ပြုမှုစာတွေကိုအဓိကထားဆွေးနွေးကြမှာပါဆက်မှုထိပ်သည့်ခုနှစ်နိုင်ငံကခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကတော့ဒီလနှောင်းပိုင်းအီတလီမှာပဲကျင်းပမှာပါဒီတနင်္လာနေ့အင်ကာနေမှာကျင်းပမဲ့ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာတော့ဆီးရီးယားနဲ့အီရတ်နိုင်ငံတို့ကအစ္စလာမ်မေအစိုးရ IS အဖွဲ့ကိုချေမှုန်းရေးပူးပေါင်းဆောင်ရွက်မှုအပေါ်မှာအဓိကထားပြီးထိပ်သီးဆွေးနွေးပွဲမှာဆွေးနွေးကြမယ်အကြောင်းအရာတွေအတွက်ပြင်ဆင်ကြမှာဖြစ်ပါတယ်။ဆီးရီးယားသမ္မတကိုဖယ်ရှားရင်အမေရိကန်ရဲ့ကာလာရှိဆွဲကင်လာတဲ့မူဝါဒနဲ့ကွဲလွဲဆန့်ကျင်ပြီးအမေရိကန်ဆိုရတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေလည်းဒီရက်ပိုင်းအတွက်မှာပဲထွက်ပေါ်လာတာပါ။ဆီးရီးယားနိုင်ငံတွင်အစ္စလာမ်မေအစိုးရ IS အဖွဲ့ကိုချေမှုန်းရေးကအဓိကအာရုံစိုက်ထားရမယ့်ကိစ္စဖြစ်ပြီးသမ္မတအာဆတ်ရဲ့အနာဂတ်ကတော့ဆီးရီးယားပြည်သူတွေပေါ်မှာမူတည်တယ်လို့နိုင်ငံခြားရေးဝန်ကြီးတေလာဆန်ကပြောဆိုထားတာပါ။2017ခုနှစ်ကတည်းကနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့လီဗျားနိုင်ငံအရေးကလည်း G7 ညီလာခံမှာဆွေးနွေးကြမယ်အကြောင်းအရာတစ်ရပ်ဖြစ်ပါတယ်
။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့တိုက်ချင်းပစ်ပယ်တင်းတပ်ဒုံးကျည်စမ်းသပ်မှုတွေထပ်လုပ်လာရင်ထိရောက်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအရေးယူဆောင်ရွက်ဖို့သဘောတူတဲ့အကြောင်းတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကနျူကလ িয়ার ရေးရာအထူးကိုယ်စားလှယ်တွေဖြစ်တဲ့ကင်ဟုန်ကျွန်းနဲ့ဝူဒေဝေရဲ့ဒီကနေ့ဆိုးမျိုးတော်ကဆွေးနွေးပွဲမှာပြောကြားတာပါအမေရိကန်သမ္မတဒိုနယ်ထရမ့်ကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကိုရှင်းလင်းနိုင်မယ့်နည်းလမ်းတွေကိုတင်ပြဖို့ညွှန်ကြားတဲ့အကြောင်းသမ္မတရဲ့အမျိုးသားလူညုံရေးအကြံပေးမက်မတ်စတာကမနေ့တနင်္ဂနွေနေ့ကပြောပါလေအမေရိကန်ရေတပ်တက်ခတ်ရေးအုပ်စုကာဗစ်ဆန်ဖွဲ့ဒီကိုရီးယားကျွန်းဆက်ကိုတွားနေချိန်မှာပဲမက်မတ်စတာက Fox သတင်းဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်တပ်ဖွဲ့ဆေးလွတ်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့တော့ဒါဟာအနောက်ပစိဖိတ်ဒေသနဲ့ပတ်သက်တဲ့အမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အမျှော်မြင်ရှိရှိဆုံးဖြတ်ခဲ့တာဖြစ်တယ်လို့မစ္စတာမက်မတ်စတာကပြောပါရည
်။အီဂျစ်နိုင်ငံကကော့ပတစ်ခရစ်ယာန်ဘုရားကျောင်းနှစ်ခုမနစ်တနင်္ဂနွေနေ့ကပန်းဆမ်ဒေးပွဲတော်ဝိပုစုတောင်းကြခြင်းဘုံခွဲတိုက်ခိုက်ခံရလို့အနည်းဆုံး44ယောက်တေဆုံးပြီးတရားကြောဒဏ်ရာရပါတယ်။အစ္စလာမ်မစ်အစွန်းရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပါရည်။နိုင်ငံမြောက်ပိုင်းမြို့တန်တာကစိန့်ဂျော့ချ်ဘုရားကျောင်းမှာ Palm Sunday ဝတ်ပြုဆုတောင်းခြင်းပထမပောက်ကွဲမှုဖြစ်ခဲ့တာကြောင့်28ဦးသေဆုံးပြီး58ယောက်ဒဏ်ရာရတယ်လို့နိုင်ငံပိုင်ရုပ်သံကကြေညာပါတယ်။ဘုရားကျောင်းရဲ့ပင်မဝတ်ပြုဆောင်တွေကကလထန်အောက်မှာဘုံထောင်ထားတာလို့လည်းသတင်းကဖော်ပြပါတယ်။ဒီနောက်သိမကြခင်မှာပဲ Alexandria မြို့က Saint Mark Coptic Orthodox ဘုရားကျောင်းမှာအသေးခံဘုံပောက်ခွဲတိုက်ခိုက်ခံရပြီးအနည်းဆုံး18ဦးသေဆုံး42ဦးဒဏ်ရာရပါတယ်။Alexandria မြို့ကပြစ်မှတ်ထားတိုက်ခတ်ခံရတဲ့ဘုရားကျောင်းမှာတော့ Coptic Christian ဘုရားကျောင်းကြီးရဲ့အကြီးအကဲ Pope Tower Drole ဝတ်ပြုဆုတောင်းပွဲကိုတည်ရောက်နေတာဖြစ်ပြီး ထိခိုက်မှုတော့မရှိခဲ့ဘူးလို့နိုင်ငံပိုင်သတင်းကဖော်ပြပါတယ်။ဘုံခွဲတိုက်ခိုက်ခံရမှုတွေအပြီးမှာတော့အီဂျစ်သမ္မတအဒယ်ဖာတာ SSC က3လကြာနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်ကြေညာလိုက်ပါတယ်
။လွန်ခဲ့တဲ့14လကကွယ်လွန်သွားခဲ့တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနင်စကာလီယာရဲ့နေရာကိုအစားထိုးဖို့နေလ်ဂော့ဆတ်ကိုရွေးချယ်အတီးပြုတ်လိုက်တာကြောင့်တရားရုံးချုပ်မှာတရားသူကြီး၉ဦးလုံးစုံလင်သွားပြီဖြစ်ပြီးဒီကနေ့တနင်္လာနေ့မှာနေလ်ဂော့ဆတ်ကျန်းတစ္ဆာကျင်းဆုံရမှာဖြစ်ပါတယ်။တရားသူကြီးတဲ့နေလ်ဂော့ဆတ်ဟာကျန်းတစ္ဆာကို2ကြိမ်တီးခြားစီကျင်းဆုံရမှာဖြစ်ပါတယ်။ပထမတစ်ကြိမ်ကတော့အမေရိကန်တရားရုံးချုပ်မှာတရားသူကြီးချုပ်ဂျွန်ရောဘတ်စ်ရှေ့မောက်ကျင်းဆုံရမှာဖြစ်ပါတယ်။နောက်တစ်ကြိမ်တရားသူကြီးအန်တိုနီကန်နေဒီရှေ့မောက်ကျင်းဆိုရမယ့်အခမ်းအနားကိုတော့သမ္မတအင်ပီရိုကနှင်းစီပန်းချံမှာပြုလုပ်မှာဖြစ်ပြီးအဲ့ဒီကျမ်းကျင်ပွဲကိုသမ္မတထရမ့်နဲ့ဒုသမ္မတမိုက်ဖန့်စ်တို့တက်ရောက်မှာဖြစ်ပါတယ်။လစ်လပ်နေတဲ့တရားရုံးချုပ်တရားသူကြီးနေရာကိုအစားထိုးဖို့ဆိုပြီးဂော့ဆတ်ကိုသမ္မတထရမ့်ကပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းမှာအဆိုပြုခဲ့တာပါ။ဂော့ဆတ်ကိုရွေးချယ်ဖို့ရီပါဘလစ်ကန်နဲ့ဦးဆောင်တဲ့အထက်လွှတ်တော်မှာကန့်ကွက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပိုင်းနောက်ဆုံးမဲခွဲရမှာတော့54မဲ40ငါးမဲနဲ့အတီးပြုတ်နိုင်ခဲ့ပါတယ်။အသက်49နှစ်အရွယ်ဂော့ဆတ်ကိုရွေးချယ်လိုက်တဲ့အတွက်9ဦးထိုင်အမေရိကန်တရားရုံးချုပ်မှသူဟာ9ဦးမြောက်ကွန်ဆာဗေးတစ်တရားသူကြီးဖြစ်သွားပြီးဒီတရားရုံးချုပ်ကိုကွန်ဆာဗေးတစ်တွေကလွှမ်းမိုးနေဆဲဖြစ်ပါတယ
်။ VOA အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ไลโดมีตา25กิโลเฮิรตซ์1765ไลโดมีตา32กิโลเฮิรตซ์9325ไลโดมีตา57กิโลเฮิรตซ์9885เนี่ยสนีเนี่ยตะเน็งกรีนี่တွေမှာไลเลมีตา190กิโลเฮิรตซ์1905တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်တရုတ်နဲ့မြန်မာကြားသွေးတန်းထားတဲ့မိုင်480အရှည်ရှိတဲ့ရေနံပိုက်လိုင်းစီမံကိန်းအ мян ဆုံးစတင်မှုနှစ်နိုင်ငံသဘောတူလိုက်ပြီလို့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကဒီကနေ့တနင်္လာနေ့မှာပြောဆိုတဲ့အကြောင်း Reuters သတင်းကဖော်ပြပါတယ်။အခုသဘောတူလိုက်တဲ့ရေနံပိုက်လိုင်းတစ်ကအရှည်လေပိုင်းကရေနံကိုတရုတ်ပြည်ကိုအခုတင်ပို့နေတဲ့လမ်းကြောင်းထက်အချိန်တိုတိုထိထိရောက်ရောက်နဲ့ပို့နိုင်မှာဖြစ်ပါတယ်။လက်ရှိမှာကရှေ့လေပိုင်းကရေနံကိုတင်မောအသွားလာများလာတဲ့မလက်ကရေလက်ကြားနဲ့စင်ကာပူဘက်ကနေလှည့်ပြီးတရုတ်ကိုသေးယူနေရတာဖြစ်ပါတယ်။ဒေါ်လာတန်1500ကုန်ကြခန့်တိစောက်ထားတဲ့မြန်မာတရုတ်ရေနံပိုက်လိုင်းကလုပ်ငန်းစတင်နိုင်မှုနှစ်နှစ်ကြာနှောင့်နှေးနေတာလည်းဖြစ်ပါတယ်။ဒီရေနံပိုက်လိုင်းစီမံကိန်းကဥရောပနဲ့ဗဟိုအာရှကိုချိတ်ဆက်မဲ့တရုတ်ရဲ့ပိုလန်မှကြီးဖွံ့ဖြိုးရေးရည်မှန်းချက်နဲ့လည်းအံဝင်ခွင့်ကျဖြစ်နေတာပါ။ရခိုင်ပြည်နယ်ကနေမြန်မာနိုင်ငံအလဲပိုင်းကိုဖြတ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်တဲကိုသွေးတန်းထားတဲ့ရေနံပိုက်လိုင်းကနေကုန်းတွင်းဘိတ်ယူနန်ပြည်နယ်တဲကိုတနေ့ကိုရေနံစီ2သိန်းခွဲကျော်တင်ပို့နိုင်မှာဖြစ်ပါတယ်။သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံ6ရက်ကြာခီးစဉ်အတွင်းရေနံပိုက်လိုင်းအ мян ဆုံးစတင်မှုကြီးညာချက်ထွက်လာတာလည်းဖြစ်ပါတယ်။မြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့တော့နှစ်ဦးနှစ်ဖက်စလုံးအတွက်အကျိုးရှိစေမယ့်နည်းလမ်းနဲ့ရှေ့ဆက်ပြီးချဉ်းကပ်လှုပ်ဆောင်သွားမယ်လို့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကဖြေကြားသွားပါတယ်။တခုတည်းသောရဝင်တခုတည်းသောလမ်းကြောင်း One Belt One Road အစည်းအဝေးနဲ့ဆက်ဆက်ပြီးလဲနိုင်ငံတော်အထိုင်မင်္ဂပုတ်ကိုထောင်းဆန်းစုကြည်တရုတ်နိုင်ငံကိုလာမဲ့မေလအတင်မှာတွားရောက်ဖို့လဲရှိနေပါတယ
်ထောင်းလိုင်းရေးလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အိန္ဒိယနိုင်ငံသားတို့အုပ်ကိုပါကစ္စတန်စစ်ခုံရုံးကတည်တံစီရင်ချက်ချလိုက်ပါတယ်ကာဘူရှန်ဂျာဒက်ဖ်ကိုပြီးခဲ့တဲ့နှစ်တုန်းကဘာလူချစ်စတန်ပြည်နယ်မှာဖမ်းဆီးခဲ့တယ်လို့စစ်တပ်ကပြောပါတယ်ဂျာဒက်ဖ်ဟာအိန္ဒိယရေတပ်အမှုတန်းဟောင်းတဦးဖြစ်တယ်ဆိုတာကိုအိန္ဒိယအစိုးရကအတည်ပြုပေမဲ့ထောင်လိုင်းကြီးလုပ်ငန်းနဲ့ပတ်သက်တယ်ဆိုတာကိုတော့ငြင်းဆိုပါတယ်။သူကစစ်တပ်ကနေစိုးစိုးစီအငင်းသားယူသွားတာလို့အိန္ဒိယအစိုးရကပြောတာပါ။ဖြောင်းချက်ပေးတဲ့ဗီဒီယိုအားလည်းနှိမ့်ဆက်ညှဉ်းပန်းလို့ထွက်ဆိုထားတာလို့ဆိုပြီးအိန္ဒိယအစိုးရကလက်မခံခဲ့ပါဘူး။တေးတန်စီရင်မဲ့ရက်ကတော့ဘူးတိမကြေညာသေးပါဘူးခင်ဗျာ။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုအစွန်ပိုင်းကစစ်တပ်ရဲ့အကြီးဆုံးလေ့ကျင့်ရေးစခန်းတစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးစစ်သား5ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိတယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်စစ်တပ်ယူနီဖောင်းဝတ်ထားတဲ့အသေးခံဘုံးခွဲသမားကလေ့ကျင့်ရေးစခန်းထဲကိုဒီကနေ့လမ်းလျှောက်ဝင်လာပြီးတော့ဖောက်ခွဲလိုက်တာလို့အာဏာပိုင်တို့ကပြောပါတယ်ဆိုမာလီယာနိုင်ငံရဲ့စစ်တပ်အကြီးအကဲသည့်ဘိုချုပ်ကြီးအာမက်မိုဟာမက်ဂျမဲလ်အီဖစ်အသေးခံကားဖုံးခွဲတိုက်ခိုက်ခံရမှုကနေလွတ်မြောက်ခဲ့ပြီးနောက်တနေ့မှာအခုတိုက်ခိုက်မှုဖြစ်ခဲ့တာပ
ါဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာပြီးခဲ့တဲ့တောက်ကြနေကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရမှုအတွင်းတည်ဆုံးခဲ့ရသူ4ဦးနဲ့ဒဏ်ရာရသူ15ဦးတို့အတွက်ဒီကနေ့တနင်္လာနေ့မှာခိတ္တငြိမ်သက်ခဲ့ကြပါတယ် မြို့တော်စတော့ခ်ဟ ோம் ကလူစီကားရအလန်စတိုးဆိုင်တဲကနေခိုးလာတဲ့ကုန်တင်ကားနဲ့မောင်းဝင်တိုက်ခဲ့သူလို့ဆွဆွဲပြီးအသက်39နှစ်အရွယ်ဥဇ်ဘက်ကစ္စတန်နိုင်ငံဘွားအမျိုးသားတဦးကိုဖမ်းဆီးထားတာပါ။တိုက်ခတ်ခံရမှုနောက်ပိုင်းမြစ်တာတရားကိုပြသတဲ့အနေနဲ့မနေ့တနင်္ဂနွေနေ့တုန်းကစတော့ခ်ဟ ோம் မြို့တော်မှာထောင်ထဲချီတဲ့လူတွေစုဝေးခဲ့ပါတယ်။စုဝေးရောက်ရှိခဲ့ရတဲ့ခံမှန်းကြီးလူ 5,000 လောက်ကိုမြို့တော်ဘုံကကြောင်းရွံ့မှုကနေမလွှမ်းခြုံနိုင်ပါဘူး။အကြမ်းဖက်မှုကမအောင်မြင်နိုင်ဘူးလို့ပြောဆိုခဲ့တာပါ။အမျိုးသမီးတူကတော့ငါတို့ကြောင်းရင်မှုနဲ့တုတ်ပြန်ရမှာမဟုတ်ဘူးချစ်ချင်းမြတာနဲ့သာတုတ်ပြန်မှာပါလို့ပိုစတာတွေကန်ဆောင်ထားပါတယ်။ကိုနင်ကားနဲ့တိုက်ခိုက်မှုအပြီးနိုင်ယူပိုင်းအတွင်းမှာဥစ်ဘက်နိုင်ငံဘွားအမျိုးသားတူကိုရဲကဖမ်းဆီးထားပြီးအဲ့ဒီလူကအစွန်းရောက်လူလားသူတပ်ဝင်သူအဖြစ်အာနာဘိုင်တို့ကသိရှိထားသူဖြစ်ပါတယ်
။ရုရှားကွန်ပျူတာပရိုဂရမ်မာတူကိုစပိန်နိုင်ငံဘာစီလိုနာမြို့မှာဒီကနေ့ဖမ်းဆီးပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအင်တာနက်ဖောက်ထွင်းမှုတွေနဲ့ဆက်ဆက်နိုင်ခြေလည်းရှိနေပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့တော်ကရုရှားတန်ယုံရဲ့ပြောခွင့်ရကမနစ်တနင်္ဂနွေနေ့ကဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်ပါတယ်။ဒါပေမဲ့ပီတာလဗတ်ရှော့ကိုဘာကြောင့်ဖမ်းဆီးတယ်လဲဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။သူ့ကိုတောက်ချာနေကဖမ်းဆီးတဲ့အကြောင်းစပိန်အာဏာပိုင်တွေကရုရှားတန်ယုံကိုအကြောင်းကြားခဲ့တာပါ။အသက်36နှစ်အရွယ်ကွန်ပျူတာကျွမ်းကျင်သူပီတာကဇနီးဖြစ်သူနဲ့အတူစပိန်နိုင်ငံကိုအပန်းဖြေခီရောက်ရှိနေတော့အမေရိကန်ရဲ့ဖန်ဝရနဲ့ဖန်ခံရတာဆိုပြီးရုရှားသတင်းမီဒီယာနဲ့ Reuters သတင်းတို့ကရေးသားကြပါတယ်။သူ့ကိုဖမ်းဆီးပြီးတဲ့နောက်မှာတော့အမေရိကန်တရားရေးဌာနပြောခွင့်ရ Peter Gar ကဒီကိစ္စကိုလျှို့ဝှက်ဖြစ်ထားရှိစေဖြစ်ပြီးအမေရိကန်အစိုးရဘက်ကဒီအချိန်မှာဘာမှပြောစရာမရှိသေးဘူးလို့ပြောဆိုထားပါတယ်။ CB လို့ခေါ်တဲ့အမေရိကန်ရေးတပ်ဆောက်လုပ်ရေးတပ်ဖွဲ့ကကူညီမဲ့ဒေါ်လာသန်းပေါင်းများစွာတန်းတဲ့လူသားချင်းစာနာမှုဆိုင်ရာဆောက်လုပ်ရေးအကူအညီစာချုပ်တစ်ခုကိုအဆုံးရှုံးခံပြီးကမ္ဘောဒီးယားအစိုးရကရုတ်တရက်ရပ်ပစ်လိုက်တာဟာဒေတာတွင်အင်အားကြီးတဲ့တရုတ်နဲ့ရုရှားတို့အားရချေနှက်အောင်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလှုပ်ပြလိုက်တာလားဆိုပြီးတန်တမာအတိုင်းဝိုင်းချမှာစိုးရိမ်မှုတွေတိုးလာနေပါတယ်။စာတင်ချောင်းတွေစီးယုံတွေစောက်ပေးနေတဲ့ CB တပ်ဖွဲ့ရဲ့အလုပ်တွေကိုရပ်ပစ်လိုက်တဲ့ကမ္ဘောဒီးယားရဲ့ဆုံးဖြတ်ချက်အပေါ်မယုံနိုင်အောင်ဖြစ်ရတယ်လို့တန်တမာတွေနဲ့နိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ်ရှင
်။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမတ်တင်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကတင်ပြသွားတာပါ။ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနဲ့တိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်။ပြီးခဲ့တဲ့2019ဧပြီလ3ရက်နေ့ကကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပထမဆုံးအကြိမ်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေနဲ့ပူးပေါင်းပြီးသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မဲရလက်စင်းထုတ်ပြန်မှုနဲ့အရွေးချေခံကိုစရဲနမီနာမည်စီးရင်ထုတ်ပြန်မှုနောက်ကျခဲ့တာနဲ့ပတ်သက်လို့ဆက်သွယ်ရေးနည်းစနစ်နဲ့လှုပ်ထုံလှုံနေဆိုင်ရာအားနည်းချက်ကြောင်းလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအထူးကရှင်းလင်းခဲ့တယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေဘက်ကတော့ရွေးကောက်ပွဲကော်မရှင်အနေနဲ့တိထက်ပိုလွတ်လပ်ဖို့လိုပြီးမဲဆန္ဒရှင်စီးရင်ပြုစုရအပါအဝင်ကြားဖြတ်ရွေးကောက်ပွဲအားနည်းချက်အားသာချက်တွေကိုထုတ်ဖော်ရှင်းလင်းခဲ့ကြပါတယ်။ဒီကနေ့ဧပြီလ10ရက်နေ့နေ့လယ်ပိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှပြုလုပ်ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကိုရင်ပါဝင်ခဲ့သူကြားဖြတ်ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုစောင့်ကြည့်လေ့လာခဲ့တဲ့အဖွဲ့ PACE People's Alliance for Credible Elections ကအမှုဆောင် Director ကိုစိုင်းရဲကျော်စွာမြင့်ကို VOA မြန်မာပိုင်းကအမဆုမုံကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစာဖြေပါတယ်။
ဒီကတော့သူတို့ကကော်မရှင်နဲ့ပတ်သက်ပြီးတော့မှဒင်းထုတ်ပြန်ချက်တွေဒီနောက်ကျတဲ့အကြောင်းကိုသူတို့ရှင်းလင်းချင်တာလည်းပါတယ်။နောက်တစ်ခုကကျတော့ကော်မရှင်ရဲ့အတုံးစီပေါ့လေ။အခုမီဒီယာတွေမှာကော်မရှင်ရဲ့အတုံးစီကကြောက်ရွံ့ကောင်ကတုံးတာများတယ်ဆိုတော့သူအဲ့ဒီငွေစင်းရင်းကိုလည်းသူတို့မီဒီယာကိုသူတို့ရှင်းပြချင်တာလည်းပါပါတယ်။ဆိုတော့သူတို့ကအဲ့ဒီရှင်းပြချင်တယ်။ရှင်းနေမှာပဲရက်ဖက်အဖွဲ့စည်းရရောမေဒီမှာဘလို့ရှိသလဲဆိုပြီးတော့မှသူတို့ရှင်းပြပါလားဆိုပြီးတော့မှကျွန်တော်တို့ဖိတ်တယ်ကြောင့်ကျွန်တော်လာပြီးတက်ချင်းဖြစ်တာပါ။
ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်ကအခုတို့ဒီလုတ်ခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲထဲမှာပေါ့နော်ဘလို့ထူးထူးခြားခြားတို့အနေနဲ့ဒီပြည်သူကိုပြောကျင်တဲ့သတင်းစကားရောပါတာမျိုးရှိပါလဲရှင်
။ဟိုတို့ကော်မရှင်နေနဲ့ပေါ့လေ2015နဲ့2019နဲ့ရှင်းမယ်ဆိုရင်2019ဂျားဖြတ်ရွေးကောက်ပွဲကပို့ပြီးတော့မှပုံလင်းနေတာမျိုးရှိလာတယ်။ဆိုတို့အဲ့ဒါမျိုးလည်းတို့ပြောတယ်ဆိုတို့လည်းအဲ့ဒါလည်းဘာကြောင့်မလဲဆို2015ကဒီစောင့်ကြည့်လေ့လာသူတွေရောတခြားမီဒီယာတွေထပ်ဖြတ်တဲ့ကိုတို့ယူပြီးတော့မှတို့ပြည်ရင်တောင်းလိုက်လို့ကြောင်ပိုကောင်းလာတယ်2020ကျလို့ရှင်လဲတို့တော့ပိုကောင်းအောင်လုပ်ပါမယ်ဆိုရင်ဟာတော့ဒါတို့အထူးကြပေးတဲ့ message ပါပဲ
်ကိုစားရဲကြော်စွာမြင့်တို့ကလည်းဒီသတင်းစာရှင်းလင်းပွဲထဲမှာပူးပေါင်းပါဝင်ခဲ့တယ်ဆိုတော့အဓိကကဒီရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့တွေအရက်ဖက်လူမှုအဖွဲ့စည်းတွေဘက်ကရောပြည်သူကိုဗာများသတင်းစာရှင်းလင်းပွဲထဲမှာသတင်းစကားပါပါလေရှင
်ပထမတစ်ချက်ကတော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေအားလုံးရောစောင့်ကြည့်လေ့လာရတဲ့သူတွေရောပြင်နာပေးတဲ့ဖွဲ့တွေပေါ့လေကျွန်တော်တို့ပြောတာတော့2015နဲ့ရှင်းမယ်ဆိုရင်2019ရွေးကောက်ပွဲကပို့ပြီးတော့မှပွင့်လင်းမြင်သာမှုရှိတယ်လို့ကျွန်တော်တို့အားလုံးလက်ခံတယ်ဒါပေမဲ့လည်းဒီကော်မရှင်ကိုယ်တိုင်ကဒီထက်ပို့ပြီးတော့လွတ်လပ်ဖို့လိုတယ်လို့ကျွန်တော်တို့အားလုံးဝိုင်းပြီးတော့မှအဲ့ဒါမျိုးကိစ္စတွေပြောကြတယ်ဟိုကော်မရှင်ဟာကျွန်တော်တို့ဥပဒေမူပေါင်းရကိုကသူကဒီအုပ်ချုပ်ရေးမန္တန်ရဲ့အောက်မှာရှိနေတဲ့သဘောဖြစ်နေတာဒါမကောင်းဘူးဘာလို့မှကျွန်တော်တို့အဲ့ budget ကိစ္စတွေလည်းဒါမလွတ်မလပ်ဘူးလောကကန်လာဒီ commission ပေါ်မှာအုပ်ချုပ်ရေးမန္တန်ရလွှတ်မှုရှိနေဒါကိုလွတ်လပ်အောင်တော့လုပ်တင်တယ်ဆိုတော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရထောက်ပြတယ်နောက်ချက်ကကျတော့ကျွန်တော်တို့2015တုန်းကပြဿနာတက်ခဲ့တဲ့မဲဆင်းကိုလည်း2020မနိုင်ခင်မှာစပြီးတော့မှပြင်ဆင်မှုရက်ဖက်ဖွဲ့စည်းအောင်အောင်ပြောတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဥရေမူပေါင်းပြည်ပြောင်းလဲပတ်သက်လို့ဒီကြားပြေကော့ဘက်မှာပြည်ထောင်စုကော့ဘက်ကော်မရှင်ကလှုပ်ထုံးလုံးတွေချို့တော့ပြင်နေတယ်ဒါပေမဲ့ဥရေမူပေါင်းအကြီးကြီးတွေမပြင်နိုင်ဘူးဆိုတော့အဲ့လိုမျိုးလည်းဆက်ပြီးတော့မှပြင်ဆင်ကြဖို့ကျွန်တော်တို့အဲ့လိုမျိုးတိုက်တွန်းခဲ့ပါတယ်ဒါပေမဲ့ pace အနေနဲ့ကျွန်တော်တို့စစ်တမ်းလုပ်တဲ့ခါမှာစစ်တမ်းကလည်းတိန်တဆင်းမဲဆန္ဒရှင်ဆင်းကျွန်တော်တို့ update လုပ်တဲ့ကိစ္စကလည်းကျွန်တော်မပြည့်စုံဘူးဆိုတော့ကျွန်တော်တို့တွေ့ရှိတဲ့ဟို media လည်းပြောတယ်ကော်မရှင်လည်းကျွန်တော်တို့ပြောတယ်ကျွန်တော်တော့2020မနိုင်ခင်မှာကျွန်တော်ဘလို့အဖြေရှာမလဲဆိုတော့ရက်ဖက်ဖွဲ့စည်းရင်းနဲ့ကျွန်တော်ဒီချက်ပုံပုံပုံလင်းလင်းပြောတင်တယ်ဆိုကျွန်တော်ထောက်ပြခဲ့ပါတယ
်နောက်တစ်ခုကဒီပြည်ထောင်စုရွေးကောက်ပွဲကသူကြီးပဲတည်တံ့ပေါ့နော်ဒီသတင်းစာရှင်းလင်းပွဲမလုပ်ဖ ೇನೆ ရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရောရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့အစည်းတွေနဲ့ပါပူးပေါင်းပြီးတော့သတင်းစာရှင်းလင်းပွဲလုပ်ရတဲ့အတွက်ဘလို့များပို့ပြီးတော့အကျိုးတက်ရောက်မှုတွေရှိခဲ့လဲရှင်အခုဒီလုပ်ခဲ့ရတဲ့သတင်းစာရှင်းလင်းပွဲမှာလေ
ကျွန်တော်တို့ရက်ဖက်အဖွဲ့အစည်းနဲ့ကော်မရှင်နဲ့ရောပြည်ထောင်စုကျေးဇာကျွန်တော်ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့လို့ထင်တယ်ပုံမှန်လေးပြောရအောင်ရက်ဖက်အဖွဲ့အစည်းနဲ့လည်းကျွန်တော်တို့ဒါဒီနေ့လည်းကျွန်တော်တွန့်ဆုတ်တော့မယ်ဟုတ်ဆိုဟိုကျွန်တော်တို့စိတ်ပူတာကကျတော့ပြည်ပြည်လူလူကမြန်မာကမြေကော်ပဲကော်မရှင်အတွက်လှုပ်လှုပ်ပေးရဆိုတာမျိုးအမြင်ဆောင်ပါလေကြောက်တယ်ဒါကတော့ကျွန်တော်တို့လောလောဆယ်စိတ်ပူရကိစ္စပေါ့လေအကောင်းတဲ့အချက်ကကျတော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရေးကပူဝဲရောရှင်းလင်းပွဲလုပ်နေတဲ့မီဒီယာတွေရဲ့အရှိမကျွန်တော်တို့ကော်မရှင်ရဲ့အားနည်းချက်တွေကိုကျွန်တော်ပုံမှန်လုပ်ရင်းထောက်ပြနိုင်တယ်ကော်မရှင်ကလည်းဒါကိုကျွန်တော်တို့ဟိုပြည်ပြည်မယ်လို့သူတို့အဲ့လိုလူသိရှင်ကြားကျွန်တော်ကတိကဝတ်ပြုလိုက်ဥပမာဆိုကြပါစို့ဥပဒေမူပေါင်းပြည်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့မှကော်မရှင်ကသူတို့ဆက်လုပ်ဖို့အစီအစဉ်ရှိပါတယ်ကြောက်ရွံ့ကပွဲမှာတော့သူတို့အချိန်မမီလို့မလုပ်တာပါလို့ဒါကိုမီဒီယာရှေ့မှာပြောတာဆိုအဲ့လိုမျိုးကျွန်တော်တို့အကောင်ဆုံးနှစ်ခုတော့ရှိရတယ်လို့ကျွန်တော်မြင်ပါတယ်သူတို့အကြံပြုချက်တွေသူတို့နားထောင်ခြင်းနဲ့ဒါရဲ့အကြံပြုချက်တွေကြောင့်သူတို့အကောင်ဆုံးပြုပြင်ခြင်းနဲ့လို့လည်းသူတို့အဲ့လိုတော့ပြောပါတယ
်ကျေးဇူးများကြီးတင်ပါတယ်ကိုစာရေးကြော်စာမြင်ခုလိုမျိုးဖြေပေးတာဟုတ်ပါဘူ
းဟုတ်ကဲ့ပါဗျာ
မဆူမွန်တင်ပြတော့တာပါရှင်တော်တော်ရှင်များရှင်မကြခင်ကပြီးဆုံးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကနေ NCA လက်မှတ်ရေးထိုးရင်းနဲ့23ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးမှာပါဝင်ရေးအတွက်အတူတကွကြိုးပမ်းသွားမယ်ဆိုတဲ့ထုတ်ပြန်ချက်အပေါ်မှာအကောင်မြင်သဘောနဲ့ကြိုဆိုကြပါရစေ။တုံးသက်သူတွေကတော့လက်ရှိအချိန်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာရှုပ်ထွေးနေဆဲရှိတယ်လို့တုံးသက်သားမျိုးလည်းရှိပါရစေ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရစေ။
ဟုတ်ကဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုတိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့5ဖွဲ့နဲ့လက်မှတ်မရေးထိုးသေးတဲ့အဖွဲ့5ဖွဲ့ကခေါင်းဆောင်တွေပါဝင်တက်ရောက်ခဲ့တာပါ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအနေနဲ့ပါဝင်လက်မှတ်ရေးထိုးရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးမှာအားလုံးပါဝင်ရေးကိုဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းကိုဒီထိပ်သီးအစည်းအဝေးအပြီးမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီး World Liberal Democratic တိုးတက်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်ပေါင်းနှက်ကကြိုဆိုကြောင်းပြောပါတယ်
။သူတို့ပါဝင်လာရင်တော့ဒါအကောင်းဆုံးပဲပေါ့ဗျာ။ကျွန်တော်သုံးသပ်ကြည့်ရတာတော့သူတို့ဆုံးဖြတ်တဲ့အတိုင်းကျွန်တော်တို့ကလည်းပဲလိုက်လိုက်လဲလဲနဲ့ပါဝင်မှလည်းပဲသူတို့ရဲ့ကြိုးပမ်းမှုကထိရောက်မယ်လို့ကျွန်တော်ထင်ပါတယ်။သူတို့ရဲ့အားနည်းချက်ပြီးအားပါချက်ပြီးရှိတာတွေကိုကျွန်တော်တို့ဘေးဖယ်ထားပြီးမှဒီကနေ့ငင်းကြမ်းကြီးကိုတကယ်ဆွေးနွေးတဲ့အချိန်မှာအားလုံးပါဝင်လာဖို့တော့အရေးကြီးတယ်။အဲ့ဒါမှပဲကျွန်တော်တို့ဒီအဖြေတစုံတရာကိုကျွန်တော်တို့ထုတ်နိုင်မှာဖြစ်တယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်။စင်လုံးစာချုပ်အတိုင်းကိုတော့ကျွန်တော်တို့အခြေခံဆွေးနွေးမှလည်းဖြစ်မှာကိုတော့အဲ့လိုပဲကျွန်တော်ကမြင်တာပေါ့လေနော်။
လောလောဆယ်မှာတော့ UWSP ကဝါပြည်သွေးစည်းညွညွေးပါတီအပါအဝင်ကျုံမြမနယ်စပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး9ဖွဲ့ဟာ NCA ပြင်ပကနေငင်းချမ်းရေးလုပ်ငန်းစဉ်တွေဆောင်ရွက်ဖို့သဘောထားထုတ်ပြန်ထားတာပါချင်းမိုင်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်တဲ့ထဲက NCA လက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်9ဖွဲ့ကတော့အစိုးရစီတင်ပြထားတဲ့အချက်9ချက်ကိုညှိနှိုင်းပြီးမှလက်မှတ်ရေးထိုးဖို့လည်းသတင်းထုတ်ပြန်ထားတာဖြစ်ပါတယ်နိုင်ငံရေးလေးလာတုံးသက်သူဥမ္မမောင်ဆိုကတော့လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာအခုလိုတုံးသက်ပါတဲ့
ချင်းနေရတော့နည်းနည်းလေးရှုပ်ထွေးတဲ့အထင်နဲ့အဲ့တော့တချမ်းပြီးမှ UNS ရဲ့ကုညီရေးကော်ရှင်ရဲ့ဆွေးနွေးတဲ့ရလဒ်ကဘယ်လိုနေမလဲအဲ့ဒီချက်စောင့်ကြည့်ဖို့လိုတယ်ဒုတိယတစ်ချက်ကဒီ1နေမှာလုံးဝမြတ်ဝဲမှာမိဖွဲ့မှာ KNSSBB တို့ကတော့တက်ဖို့တရားတော့ရှိနေတဲ့အထင်နဲ့အဲဒါမှမဟုတ်မွန်ပြည်စစ်ပါတီကလည်းသွားဆွေးနွေးမယ်ဆိုအဲ့ဒီအချိန်ကြီးစောင့်ကြည့်ပြီးမှပဲပြောလို့ရလိမ့်မယ်ဗျအားလုံးခမတ်ကြရဆိုရင်တော့တစ်ဖက်က UNS ကအတင်းစီနဲ့ပတ်သက်လို့ဆွေးနွေးနေတဲ့အချိန်မှာလည်းမြောက်ပိုင်းအဖွဲ့ကလည်းတသက်ဆွေးနွေးတာတွေရှိလာလိမ့်မယ်လို့ယူဆရတာပေါ့ဗျာ KNU ရော SSPB ကတော့ဘွားနဲ့ဘူးကတ်သွားလိမ့်မယ်လို့ယူဆရတာပေါ့တော်တော်ဆက်ချင်းတယ်မှာ
တမ်ဘောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်း UNFC 9ဖွဲ့တဲက9ဖွဲ့ဟာ NCA မှာပါဝင်လက်မှတ်ရေးထိုးနိုင်မယ်လို့ယုံကြည်တဲ့အကြောင်းအေပီလ6ရက်နေ့ကနေပြည်တော်မှာကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Robert Justin Alexander နဲ့တွေ့ဆုံချိန်ကပြောဆိုခဲ့ကြောင်းတမ်ဘောကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဒီလိုပြည်တော်စုငြိမ်းချမ်းရေးညီလာခံမှာပါဝင်လာမဲ့အလားအလာကိုတော့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့နိုင်ငံရေးအစုအဖွဲ့ကအတွင်ရေးမှူးလည်းဖြစ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့တွဲဘက်အထွေထွေအတွင်ရေးမှူးနှစ်လည်းဖြစ်တဲ့ဦးဆိုင်ကျော်ညွန့်ကအခုလိုတုံ့တက်ပါတယ
်။သဘောထားညီညာချက်ပေါ်မှာတော့ဒါအလေးထားရမယ်လို့မြင်တယ်။အစိုးရအနေနဲ့လည်း UNFC ကိုပုံမြန်မြန်ဆန်းဆန်းမော်လေးကြီးနိုင်တဲ့လို့မြင်တယ်။အော်အစိုးရအနေနဲ့ UNFC ကိုပေါ့မွန်ဆိုဆွေးနွေးနိုင်တယ်ဆိုတော့ဖြင့်ဒီမိနအဲထဲမှာတော့ဖြင့်အစိုးရနဲ့ UNFC ကတကယ်တော့သဘောတူညီမှုတွေရနိုင်တယ်လို့ကျွန်တော်မြင်တယ်။အဲဒါဆိုရင်တော့ဖြင့်မိနခံကနောက်တလလောက်ဆိုရင်စဉ်းစားပြီးတော့ဒါဖြစ်နိုင်တယ်။ဒါမှမဟုတ်လို့လည်းအော်ညီလာခံလို့ဆက်အချိန်လိုက်တော့ဒီကလက်မထိုးတာတော့ဘာလို့ပေါ့လေအဲ့လိုပုံစံမျိုးနဲ့ပုံစံမျိုးစုံဖြစ်နိုင်ပါတယ်
ဒုတိယအကြိမ်ကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုမူလကဖေဖော်ဝါရီလကုန်မှာကျင်းပဖို့ရည်ရွယ်ခဲ့ရကမလဆန်းမှာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကိုယ်စားလှယ်အဖွဲ့ဆွေးနွေးပြီးတဲ့နောက်မှာပါဝင်သင့်ပါဝင်ထိုက်တဲ့အဖွဲ့တွေပါဝင်နိုင်ရေးအတွက်ညီလာခံကျင်းပမဲ့ရက်ကိုထပ်ပြီးရွှေ့ဆိုင်းထားတာဖြစ်ပါတယ်ခင်ဗျာ
ကုမိုးစောမေမြန်းတင်ပြတော်ရပါရှင်အခုတော့တကြံတချင်းထုတ်လည်မပေးခင်သတင်းဆောင်ပါတဲ့ဘုတ်အရင်ဆုံးတင်ပြပါမယ်UWSA ဝါပြည်တွေးစီညညို့ရဲတပ်ရဲ့လာရှိုဆက်ဆံရဲရုံကိုဧပြီလ10ရက်နေ့မှာဒေသခံရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေရမှာထောင်ချီတဲ့စနစ်တန်တွေအပါအဝင်ကြီးခဲရန်တချို့ကိုတင်စီရမိတယ်လို့မြန်မာသမ္မတရုံကပြောပါရယ် UWSA တပ်ဖွဲ့ဝင်တဦးရှမ်းပြည်နယ်တောင်ကြီးမြို့မှာတနက်ပစ်ဖောက်မှုရဲ့နောက်ဆက်တွဲအဖြစ်လာရှိုမြို့က UWSA ဆက်ဆံရဲရုံကိုဝင်ရောက်ရှာဖွေခဲ့တာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါရယ်ရှင
်ရှမ်းပြည်နယ်မှာ UWSA ဝါတပ်ဖွဲ့ရဲ့ဆက်ဆံရဲရုံတွေကိုတန်ရန်မျိုးနဲ့လာရှုမျိုးနှစ်မျိုးမှာသာဖွင့်ခွင့်ပေးရတာဖြစ်ပါတယ်။ UDSA လာရှုဆက်ဆံရေးယုံက CYA ဒုတာဝန်ခံအားဟောင်းကသူ့ဇနီးတဲ့နဲ့စကားများရာက AP 9ရဲ့နေညာကတောင်ကြီးမျိုးဖျားပြူရက်ွက်မှာတနက်ပစ်ဖောက်မှုဖြစ်ပွားခဲ့တာပါ။ဒီလိုရကြောက် CYA ဒုတာဝန်ခံအားဟောင်းကိုတောင်ကြီးရဲကဖမ်းဆီးခဲ့ပြီးသူနဲ့အတူ M22 ကြီးစံ46တောင်းနဲ့ပစ်ပီးသားကြီးကွန်10ခုတင်းစီရမိခဲ့ပါတယ်။အဲ့ဒီနောက်မှာအာဟောင်ကိုတောင်ကြီးရဲစခန်းကလက်နက်ဥပဒေနဲ့ဆစ်ဆင်းနေပါတယ်။အဲ့ဒီနောက်မှာဧပြီလ10ရက်နေ့မှာ UDSA လာရှိုးဆက်ဆံရေးယုံကိုလာရှိုးမြို့နယ်ရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေခဲ့ရမှာထောင်ချီတဲ့စနက်တန်တွေအပါအဝင်ကြီးခဲရန်အချို့ကိုပါတင်းစီရမိခဲ့တယ်လို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ဒေက VOA ကိုပြောပါတယ
်။ရဲတပ်ဖွဲ့ကနေပြီးတော့အဲ့ဒီဝလန်းနဲ့အဆအဆလည်းပါတယ်။နောက်အုပ်ချုပ်ရေးမှုတွေနောက်တာဝန်ရှိသူတွေပါတယ်။အဲဝမ်းနဲ့တော့ဝင်ချရတယ်။ချာတော့အဲအခန်းတစ်ခန်းကဟောတကားတော့ပိတ်ထားတယ်။တော့ကခုနပြောတဲ့ဥတာလန်းရဲ့အခန်းလို့ပြောတယ်။ဥတာလန်းကဘယ်မှာလဲဆိုတော့ပန်ဆန်းဌာနချုပ်ကိုရောက်နေတယ်။အဲ့ဒါနဲ့ဒီဟာကိုတော့ဖွင့်ခိုင်းတယ်ပြောတယ်။ဖွင့်ခိုင်းတော့မရှိဘူးဆိုတော့တကားကိုရိုက်ချိုးပြပြရတော့မဟုတ်ဘူး။ဟိုဘက်ကတော့ပြင်းတဲ့သူကိုတော့ခေါ်ပြီးတော့တော့ဖွင့်ပြီးတော့ဆက်တဲ့ခါမှာဝေးရေးဆုံးအိတ်ထဲကနေပြီးတော့စမ်းဝိုင်းစတူကွန်ဒက်တာ6နှစ်ကြီး28တောင်းတွေ့ရဲ။နောက် M22 ကြီးတစ်ခုတွေ့ရဲ။နောက် equipment တစ်ခုတွေ့ရဲ။နောက်ချင်းယူတက်တာစလုံးမှာအစိမ်းရောင်ဖီတိုနေတာ10ရာစီးပါသတ်ထုဘူးစီ10ဘူးစီထားတယ်။အဲ့တော့3လုံးဆိုတော့ဖီတိုနေတာ1300တောင်းတွေ့ရဲ။နောက်အရှိ950ရှိတဲ့အဖြူရောင်ရန်ကျိုးကိုတစ်ခုတွေ့ရဲ
။ UWSA ဝါတပ်ဖွဲ့ကတော့လာရှိုးဆက်ဆံရေးယုံကိုဝင်ရောက်ရှာဖွေတဲ့မြမအာနာပိုင်ကြီးရဲ့လုပ်ရက်ဟာဥပဒေနဲ့မကန့်ညီပဲ UDSA လာရှုဆက်ဆံရေးယုံတာဝန်ခံမရှိချိန်မှာအတင်းအဓမ္မရိုက်ချိုးပြီးတရားမဝင်ရှာဖွေခဲ့ခြင်းဖြစ်တာကြောင့်ပြင်းထန်စွာကန့်ကွက်တယ်လို့ EBLA 9ရက်နေ့ညီစွဲနဲ့မြန်မာအစိုးရထံပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒ ဒီကိစ္စရှင်းရှင်းလင်းလင်းသိရအောင် UWS ဝါတက်ဖွဲ့ပြောခွင့်ရသူကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းကင်ဖြေကြားမဲ့သူမရှိခဲ့ပါဘူး။တိုင်းသားလက်နက်ကင်ဆက်ဆံရေးယုံအနေနဲ့မြို့ပေါ်မှာလက်နက်ကင်ဆောင်မဲ့ဆိုရင်အစိုးရတက်ဖွဲ့တာဝန်ရှိသူတွေကိုကြိုတင်အကြောင်းကြားဖို့လိုတယ်လို့ဦးစောဒီကပြောပါတယ်။အဲ
ဒီဆက်ဆံရေးယုံနေမှာဒီလိုလက်နက်ခဲရနေစားရှိယူပေါင်းရှိသလားသဘောတူညီချက်တွေကပါလဲ။နောက်ဒီလိုမျိုးတနက်နေတဲ့အဲလာချိုကနေတောင်ကြီးရောက်လာတယ်တနက်နေ့ဒီလိုမျိုးဖြစ်တယ်ဆိုတဲ့အပေါ်မှာလည်းဥပဒေကြောင်းရဘယ်လိုရှိလဲလောလောဆယ်တော့ကျွန်တော်တို့စီရဲရေးရောခွဲရေးကိုရောပြန်ပြီးတော့ဟိုဒါတွေကိုလုံးလုံးကြီးတွေဥပဒေကြီးဥပဒေဘယ်လိုလုပ်ကြလဲဆိုတာပြန်ပြီးတော့စီစစ်ခိုင်းရတဲ့နေသားဖြစ်ပါတော့
အပြစ်ခံရစင်ထားတဲ့ URSC နဲ့ငင်းငင်းကြီးမပြက်ပြားရအောင်လောလောဆယ်မြန်မာအစိုးရတာဝန်ရှိသူတွေက URSC တာဝန်ရှိသူတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့ဥစော်ထေးကရှင်းပြပါတယ်အရင်ဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်လာခဲ့တဲ့ UWSC တပ်ဖွဲ့ဟာ1989ခုနှစ်လွန်ကာလတွေတုန်းကမြန်မာစစ်အစိုးရနဝတလက်ထက်မှာအပြည့်အဝငြိမ်းချမ်းရေးယူခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြသွားတာပါရှင်။အခုတော့တကြံတခြင်းလက်ဆောင်တပုတ်ထုတ်လွှင့်ပေးပါမယ်။ဒီကနေ့ညမှာတော့စောပိုင်းတိဆိုထားတဲ့နှွေမဆိုတဲ့တခြင်းကိုထုတ်လွှင့်ပေးလိုက်ပါရစေ။နားဆင်ပါရှင်။ထုတ်လွှင့်ပေးလိုက်တဲ့စောပိုင်းတည်ဆိုထားတဲ့နှွေးမတခြင်းကိုတော်တော်ရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA American အတန်းရဲ့တင်းလာနေညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 25 30နဲ့တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါရယ်။
ဒီ UI မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါရယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့ April 10ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအနားဆင်ရမယ့်အစီအစဉ်တွေတဲ့မှာကြားဖို့ရှိတာကတော့
Piece of England. I'm from London and I wanted to celebrate that not just in the collection but in today's event.
Victoria Beckham ပြောသွားတာကိုတက်တန်ရောင်သတင်းလောအစီအစဉ်မှာအပြည့်အစုံကြားကြရမှာပါ။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးသူယုံကြည်ရအစီအစဉ်တွေကိုလည်းနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပါမယ်။မကွေးတိုင်းဒေသကြီးအတွင်းမှာရှိတဲ့ရေနံလက်ရက်တွင်တူသူတွေထံကကောက်ယူရရှိခဲ့တဲ့ဗန္နာငွေ9ဘီလီယံခွဲနီးပါးကိုတာဝန်ရှိသူတွေကတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်မသုံးဘဲပျောက်ဆုံးနေတဲ့ကိစ္စကိုပြည်ထောင်စုအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကနေစုံစမ်းစစ်ဆေးနေကြောင်းလက်ရှိမကွေးတိုင်းဒေသကြီးဝင်းကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါရယ်စုံစမ်းစစ်ဆေးမှုတွေအရထွက်ပေါ်လာတဲ့ရလက်အပေါ်မူတည်ပြီးအဲ့ဒီဗန္နာငွေတွေပြန်ရရှိအောင်လှုပ်ဆောင်သွားမယ်လို့ဆိုပါရယ်ဒီအကြောင်းမကွေးတိုင်းဒေသကြီးဝင်းကြီးချုပ်ဒေါက်တာအောင်မိုးညိုကိုဆက်သွယ်မေးမြန်းပြီးအခုသတင်းမရဲ့စီးပွားရေးကဏ္ဍမှာကုစောဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်
လက်ရက်တွင်းနေကိစ္စနဲ့ပတ်သက်ပြီးတော့အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်တုန်းကငွေကြေးအလွဲသုံးစားလုပ်ခဲ့တာတွေရှိခဲ့တယ်ဆိုတာကြားပါတယ်ဆရာအဲ့ဒါဘလို့ဖြစ်နေတယ်ဆိုတာလေးကိုရှင်းပြလို့ရမလား
အဲကျွန်တော်တို့ဒီအစိုးရသိပြောင်းမယ်ကြံတော့ကဒီရေနံနဲ့လက်ရက်တွင်းလုပ်ငန်းရှင်တွေကတည်ပြီးတော့မကွေးတိုင်းဖွံ့ဖြိုးရေးရမငွေထည့်တာတဲ့အဲပတ်သက်ဒီနှစ်နှစ်တည်းမှာ10ဘီလီယံလောက်ပေါ့တာမောင်2800လောက်ပေါ့အဲ့ဒါဒီပြီးခဲ့တဲ့လူသိရတယ်တဲ့ဒီငွေတွေဘယောက်ဆုံးဆိုတာကိုသူကနေလေမွေးတဲ့ဆိုရလက်ခံလက်မခံဘူးလားဆိုတာကိုဒါနဲ့ပတ်သက်ပြီးတော့ဒီသလိုတော့ကိုယ်လည်းဦးထုံးထုံးကဒီသလိုတော့မှမေးတာပေါ့အွင့်ပြုလို့တော့ကိုယ်လည်းမေးတယ်မေးတော့ကကျွန်တော်တို့ကိုဒီမေးခွန်းနဲ့ပတ်သက်ပြီးတော့ပြည်တော်စုဆိုရလာပြီးမေးတယ်ပေါ့ဒီမေးခွန်းကိုဖြေဖို့ဒီဒူဘိုင်အဘီလီယံပြီးရတယ်ဆိုတော့သိရတယ်ဒီပတ်သက်တွေကိုလက်ခံယူထားသလားယူမထားဘူးလားဘယ်ဘလူးမတော့လို့ဆိုတာမေးတော့ကျွန်တော်ကပြန်ဖြေလိုက်တယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တကယ်တမ်းမှလွှဲယူဆရာမရှိပါဘူးဆိုတော့ဘာလို့စုံစမ်းမှုပြည်တော်စုဆိုရကကျွန်တော်တို့ကိုညွှန်ကြားတယ်ပေါ့ညွှန်ကြားတော့တိုင်းဒေသကြီးအစိုးရရဲ့လုပ်ပိုင်ခွင့်ဩဇာအာဏာနဲ့ဒါတွေမဖြစ်နိုင်တော့ဘူးပြည်တော်စုအစိုးရကအကူအညီပေးမှသာလျှင်ဥဆောင်မှသာလျှင်ဒါတွေပေါ်ထုတ်နိုင်မှုအကြောင်းရှိပါတယ်ဆိုတင်ပြလိုက်တဲ့အခါပြည်တော်စုအစိုးရကအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းတယ်စုံစမ်းစစ်ဆေးခိုင်းတော့ဒီမှာလက်လာတက်ဆိုင်ရာကျွန်တော်တို့ဒီဟာလာဒီဒါတို့နောက်စီးရင်စစ်တို့ဟလာနောက်တခါဒီဝါတို့ပေါ်ဒီအခွန်တို့အခွန်တို့လိုက်ပြီးတော့စုံစမ်းနေတတ်တာပေါ့လေကျွန်တော်မှတ်မိသလောက်ပါတော့ဒီနယ်လေးရဲ့တွင်တူလုပ်ငန်းရှင်တွေအဲဒီကာလအတွင်းမှာထိုးခဲ့တဲ့ပမာဏစီသိမောင်း20လောက်ရှိတယ်တပိပါပေါ့ပိပါပေါ့သိမောင်း20လောက်ရှိတယ်တဲ့ဆိုတော့အဲ20ကျော်ပေါ့လေဟလာအဲ့ဒါဒီနဲ့ပတ်သက်ပြီးတော့ဘလောက်ပေးရလို့ဆိုတော့ကိုစစ်စစ်လိုက်တဲ့ခါကျတော့က2.8ဘီလီယံမကဘူးခွန်တော့တမ4.5ဘီလီယံရှိတယ်တန်ပေါင်း9450ကျော်ပေါ့နော်9450လောက်အဲ့လောက်ရှိတယ်ပေါ့တော့အဲ့ဒါဒီကိုဟလာဒီဘလို့တုံးတော့ဘာလို့တရုံစုံစမ်းစစ်ဆေးတဲ့ခါမှာဒါတွေကတကယ်တရားဝင်တုံးသလားဥပဒေစီးနင်းစည်းကမ်းနဲ့ညီတုံးတလားမတုံးဘူးလားဆိုတာကိုပြည်တော်စုအစိုးရပြည်ထောင်စုဌာနပြည်တော်စုရှင်းနေချက်ကိုတင်ပြထားတယ်ရှင်းစစ်နေတယ်နော်ရှင်းစစ်ပြီးတော့ကဒါတွေဒီရှင်းမဲ့ကမ်းမဲ့သုံးခါရဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့မကွေးတိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ကတော့မကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးရမငွေဖြစ်တဲ့အတွက်ဒီရမငွေတွေကိုဟလာဥပ္ပယကဒီမှာမတရားသုံးလဲဆိုဥပ္ပယကိုတောင်းရမယ်ဟလာဥနီရဲ့အဖွဲ့အစည်းကဒါကိုမတရားသုံးလဲဆိုရင်ဥနီရဲ့အဖွဲ့အစည်းကိုကျွန်တော်တောင်းရမယ်အဲ့ဒါမျိုးဒီကားမှာရှိနေပါတယ
်ဆရာပြောတဲ့ဒီငွေကြေးပမာဏဟာဆရာဟိုလက်ရွတ်တွင်လောက်ကင်သူတွေထံကဟိုကောက်ယူထားတဲ့ငွေတော့ဟုတ်တယ်ဒါပေမဲ့မတရားကောက်ယူထားတာမဟုတ်ဘူးသူတို့ကြားတဲ့ငွေသူတို့သွင်းရမယ့်ငွေဆိုကြပါဆိုအဲ့ဒီငွေကိုသူတို့ကောက်ယူထားတာဟိုပြည်내အစိုးရကပိုင်ဆိုင်တဲ့ငွေကိုပြည်내အစိုးရဗန္ဒာငွေတွေဝင်မလာတဲ့ငွေအဲ့ဒီဟာကိုဆိုလိုချင်တာမဟုတ်လားဆရာ
အဲကျွန်တော်နားလည်သလိုပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မွေးတိုင်းကတည်ပြီးတော့နော်ဟိုရည်နာချက်ဖို့မရှိဘူးဆက်တဲ့ဆက်မရှိဘူးဒါလည်းမလို့မုံရမှာသွားပြီးတော့ချက်ရတယ်အဲ့တော့မကွေးတဲ့ရတယ်ပြီးတော့စကိုင်းတန်းကိုကူးရဲကူးအတွက်ကိုတည်ယူပို့ဆောင်ပို့တော့ transfer pass အတွက်ကိုတော့မျိုးစာခေါ်တာပို့မျိုးစာအတွက်ကိုဒီရေနံတပေပါကို3000လုံးကောက်တာအဲအဲ့ဒီ3000တပေပါကို3000တပေပါ3000အစစ်ပေပါဆိုဆို3000ပို့အဲ့ဒါမျိုးတ တမတ်တဲ့နှုံးနဲ့ဒီနယ်လေးလုံငန်းရှင်တွေကမကူတဲ့ဒေတာကြီးဖွံ့ဖြိုးရမုံကိုဆိုပြီးပေးထားတဲ့ဟာအဲ့အဲ့ဒီငွေပမာဏပဲမတရားတော့ခဲ့တာတော့မဟုတ်ဘူးမတရားတော့ခဲ့တာတော့မဟုတ်ဒီတမတ်တဲ့နှုံးတိုင်းပဲကျွန်တော်ကောက်တာအပြင်မှာအာဝင်ကြီးကကောက်တယ်ဝင်ကြီးရောက်ကောက်တယ်ဝင်ကြီးအမျိုးကကောက်တယ်မကြီးဖွဲ့ဘူးမွေးထဲကောက်တယ်အဲ့ဒါတွေကဘလူးကောက်တယ်ဘသူဘလူးပေးတယ်ဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်
တရားရေးဌာနကကင်နေတယ်ဆိုတော့ဒီဥစ္စာဘယ်လောက်လောက်များကြာအောင်မလဲဆရာ။ဟိုဆရာတို့ timeline များရှိပါသလား။ဘယ်လောက်အတွင်းမှာကျွန်တော်တို့ပြီးအောင်ဒီကိစ္စစုံစမ်းစစ်ဆေးမှုတွေပြီးအောင်လုပ်ပါမယ်ဆိုတဲ့အားမျိုးရထားတာမျိုးရှိလားဆရာ
။အဲ့ဒါတော့ဒီတော်စုအစိုးရကဘလူးညွှန်ကြားချက်လာအောင်မသိဘူး။ကျွန်တော်ထင်တာတော့မကြခင်မှာပဲအဲ့ဒီညွှန်ကြားချက်လာလိမ့်မယ်ထင်တယ်။ဘလူးဒါတွေကဘလောက်ဘယ်မှာသုံးတယ်လဲ။ဘာလဲညာလဲမမကန်စီးစစ်ပို့ဆိုတာတွေကတော့ကြာလာလိမ့်မယ်ထင်တယ်။မကြခင်မဲ့လာမယ်ထင်ပါတယ်နော်။နေတဲ့ပတ်သက်မှုလေးဒါတွေကျွန်တော်တို့နေရာတိုင်းမှာဟိုတချို့နေရာတွေဆိုလို့ရှိရင်အူမာကူပြောရမယ်ဆိုလို့ရှိရင်ကျွန်တော်ဟွာပေါ့ကျွန်တော်မြို့နယ်တွေကဆင်လူဆိုတဲ့ရွာဆိုလို့ရှိရင်စီလုတ်တရားနယ်လေ36မိုင်ဝေးတယ်ဆလင်းနယ်လေ36မိုင်ဝေးတယ်ပွင့်မြူနယ်လေ36မိုင်ဝေးတယ်ဒီနေရာမှာသူတို့ကဟွာတွဲပဲလေကောင်းလေးလိုချင်တယ်ကြီးလက်စီပေးကလိုချင်တယ်နောက်တစ်ခါကျတော့လျှက်စစ်မီလေလိုချင်တယ်လိုအပ်ချက်တွေကနေရာတိုင်းမှာရှိနေတယ်ဆိုတော့ကဒီပတ်သက်တဲ့နယ်ကလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်မယ်ဆိုလို့ရှိရင်တော့ဒီလူလူတွေအများကြီးကြိုးရှိနေတာပေါ့ဘလို့များလေးလွင်ကုန်သူအဲ့ဒါတွေကတော့အမတန်ဝမ်းနည်းစရာပဲဒါတွေကိုကြည်ရင်အဖြစ်ဘာကြောင့်ပြည်တော်သူနိုင်ငံတော်ဟွာတကယ်ကိုသောက်ထုံးမကုန်နဲ့ကိုယ်တိအောင်ပုံပြမှုအနေဆုံးနိုင်ငံဘဝကိုရောက်နေရတယ်ဆိုတာကဒါအကောင်းဆုံးသက်တည်တစ်ခုပဲအဲ့ဒါပဲပြောချင်ပါတယ်နော
်ဒီငွေကြေးပမာဏဟာအများများတယ်ပေါ့နော်ဆိုတော့တကယ်လို့များဒါတွေကိုဟိုဆရာတို့ဖော်ထုတ်ပြီးပြီးသိရှိပြီးပြီးဆိုရင်ဘလို့ပုံစံနဲ့ဟိုဆက်လက်ပြီးတော့ဆောင်ရွက်မှာလဲအေးဟိုဟာတရားဥပဒေရအရေးယူမှာလားဘလို့စဉ်းစားစဉ်းစားထားပါလဲဆရာ
အဲ့ဒါကတော့လေကိုပြည်တော်စုရှိနေကြုံရင်းကစုံစမ်းစစ်ဆေးပြီးတော့ပြည်တော်စုအစိုးရဘက်ကဘလို့ညွှန်ကြားချက်လာမယ်မသိဘူးခင်ဗျအဲ့ညွှန်ကြားချက်အတိုင်းကျွန်တော်တို့ကကြည့်ပြီးတော့မှကျေပြီတော့ဘလို့ဆောင်ရမယ်ဆိုတော့ဆုံးပြမှာပါကျွန်တော်တယောက်တည်းသဘောနဲ့လည်းဆုံးမလို့မရဘူးမကွေးတိုင်းဒေသကြီးအစိုးရအဖွဲ့ပါကျွန်တော်ကက်ဘိနက်အစည်းအဝေးမှာတင်ပြီးတော့မှဘလို့ဆောင်ရမယ်ဘလို့လုပ်တင်နေဆိုတာကိုကျွန်တော်ဆုံးမြမှာပါအဲဒါတူတယောက်တည်းကတော့ဒါဒီအကုန်လုံးလုပ်ရတာတော့မဟုတ်တော့ဘူးအဖွဲ့အစည်းသူ့အတူပတ်သက်တဲ့လူရှိမှာပေါ့နော
်အခုကဖြစ်သွားတာကအချိန်ကာလအဖြစ်ဘလောက်လောက်ရှိတယ်လဲဆရာဟိုသိရတယ်လဲ
အဲကျွန်တော်ခမန်းကြီးကတော့ပြီးရတဲ့အစိုးရတတ်လို့ထင်တယ်ဗျ2010ရတဲ့ပြီးတော့2015ပေါ့နော်အဲ့ကာလလို့ဖြစ်ဖို့များတယ်ပေါ့နော်
ဟိုတနေ့ကပဲရင်နံကျောင်းဘက်မှာသူတို့ရင်နံမြေအလုတ်သမားဟိုရင်နံမြေအလုတ်သမားများတမကဆိုပြီးတော့သူတို့ဖွဲ့လိုက်ကြတယ်ဆရာ။ဟိုရင်နံမြေအလုတ်သမားတွေရဲ့အခြေအနေတွေသူတို့ကရှင်းပြတယ်ပေါ့နော်။သူတို့အခက်အခဲတွေရှိတယ်ဆိုတာရှင်းပြတော့မကွေးတိုင်းကလည်းကျွန်တော်တို့မြန်မာနိုင်ငံရဲ့ရင်နံမြေအကြီးဆုံးရင်နံမြေကြီးရှိနေတော့ဆရာအဲ့ဒီမှာရင်နံမြေအလုတ်သမားတွေရဲ့အခြေအနေကရောဆရာအခုဒီတိုင်းဆိုရင်လက်ရက်တင်းသမားတွေကသူတို့ပတ်စံတွေကိုမတရားသိမ်းကောက်ခံထားရသလား။သူတို့ဘက်ကဘယ်လိုမျိုးပုံစံနဲ့များဒီဟိုပေါ့ပြုမှုဆက်ဆံခံခဲ့ရတာပါလဲဆရာ။
အဲ့တော့ကျွန်တော်သိကြတော့ကျွန်တော်မဝေဖန်လို့ဘူးဗျကျွန်တော်တို့ကတော့တတ်မြင်နေကြတော့ဒီအဲရေနံမြေလက်ရတွင်လုပ်ငန်းမှာပါဝင်ပတ်သက်တဲ့လူတွေစာဝန်တွေအစီအစီအောင်တော့တတ်နိုင်နေကြတယ်ကျွန်တော်တို့ကစူးစမ်းပြီးတော့ပေးနေတာပဲဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်ပေးတဲ့ဆောင်အထိပဲကျွန်တော်တို့ကဒီတော်စုအစိုးရအနေနဲ့တတ်မှတ်ထားတဲ့လူကြောင့်သူတို့ကပေးတဲ့ဆောင်အထိပဲတူးဝင်ပေးထားတယ်ဆိုတော့လည်းပဲပေးတဲ့ဆောင်အထိအောင်တူးဝင်ပေးဖို့ဆိုတော့ကျွန်တော်တို့ကတတ်နိုင်နေကြဒီတော်စုအစိုးရမှာလွတ်တော်ကိုယ်စားလေဝေါ်တတ်နိုင်နေမှာကျွန်တော်တို့ကလော်ဘီလုပ်ပါတယ်နော်နောက်တစ်ခါဒီဒီနောင်ရောင်းရင်နံမြေလိုကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့ပြောရရင်အဲ့ဒီမှာလည်းပဲဟိုစာဝန်ကြီးချက်တဲ့အတွက်ကြောင့်လက်ရတဲ့လုပ်ငန်းတွေလုပ်မယ်ဆိုလို့ရှိရင်ဒီနည်းပညာအရကိုသူတို့ကဆက်မှုလက်မှုလည်းကြောင်းကျင်ရတော့နည်းပညာအရလည်းသူတို့မှလုပ်နိုင်စွာရှိတယ်။ဒီနေ့လက်ရတဲ့လုပ်ငန်းတွေကိုဒီနောင်ရောင်းမှုနဲ့မှလုပ်ပြရစီဒီနေရာဒီနေရာတွေလုပ်ပြရစီဆိုပြီးတော့ကျွန်တော်တို့ကိုတင်ပြတာတရှိတယ်။သို့တော့စီမင်းစည်းကမ်းဥပဒေအရကရင်းနံမြေမှာပြည်တော်သူအစိုးရကနိုင်ငံတော်အစိုးရကဒီနေရာဒီရင်းနံမြေဖြစ်ပြီလို့သတ်မှတ်ထားလို့ရှိရင်အဲ့ဒီဧရိယာမှာတော့အဲလက်ရတဲ့တူလို့မရဘူး။ဒီနံကျောင်းမှာတော့လက်ရတူးချင်းတဲ့ area တွေကြီးရင်းနံမြေ area ဖြစ်နေတယ်အဲ့ဒါတော့ကျွန်တော်ခွင့်ပြုလို့မရဘူးအစားဝင်ကြီးကြက်တဲကြတော့မှန်တယ်သူတို့စီမင်းစည်းကမ်းအရာခွင့်ပြုပေးနိုင်တဲ့အနေအထားမရှိဘူးဟုတ်ကြ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ခုတော့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါမူကြိုအရွယ်ကလေးတွေအကြည့်များကြတဲ့ကလေးကာတွန်းစက်ကောင်တွေကိုစင်နူယိုမာဖန်တီတင်ဆက်ထားတဲ့ကာတွန်းဗီဒီယိုဇလန်တွေ YouTube website ပေါ်မှာထောင်ချီရှိနေပါတယ်ကလေးငယ်တွေမကြည့်တဲ့ကာတွန်းအတူတွေကုတ်ကလေးတွေမကြည့်မအောင်ဘလို့သာစီနိုင်မလဲဆိုတာမဆုမျက်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်ပါမလေးကလေးကတွန်းအတူတွေအများကြီးတွေ့ရလို့ကလေးမိဘတွေအနေနဲ့သတိထားကြဖို့ပြောနေတယ်နော
်ဟုတ်ပါမဆုမြတ်မော်ရအဲ့ဒီကတွန်းအတူတွေကလည်းဒီမူဂျိုအရွယ်ကလေးတွေကြည့်များတဲ့ကလေးကတွန်းဇက်ကောင်တွေစင်တူဖန်တီထားတော့ရုပ်ရက်ဆိုရင်သူတို့ကြည့်နေကြကတွန်းရုပ်တန်စီးရီးတွေလို့ပဲထင်ရပေမဲ့သူတို့အရွယ်ကလေးတွေကြည့်ဖို့မသင့်တာတွေဗျကြောက်စရာကောင်းတာတွေကျဉ်းကျဉ်းရန်လှုပ်တာတွေရန်စစန်းအပျောစူတွေတချို့ဆိုလို့ရှိရင်ကလေးငယ်တွေအတွက်ဘလုံးပေါင်ကမအဆက်တဲ့လေမန်းဆိုင်ရာကိစ္စတွေတော့မှပါတယ်ဗျ
အရိကတွန်းတူတွေကလည်းအသေးချာကိုဖန်တီးထားတာကိုသားညုံရပပပစ်ဝက်ကလေးတို့နောက်ဖရိုဇက်ရုပ်ရှင်တွေကအယ်ဆာတို့အပြာရောင်မြည့်ထားကောင်းတွေလေးသောမတ်တို့လိုကလေးငယ်လေးတွေကြိုက်တတ်ကြတဲ့ကတ်တွန်းဆက်ကောင်တွေကိုတုံးပြီးတော့မှကလေးငယ်တွေနဲ့မအပ်ဆက်တဲ့အကြောင်းတွေကိုဇာတ်လမ်းဆင်ထားတာရှင်အဲ့ဒါကိုမိဘတွေကသတိထားပြီးတော့မှပဲဒီကတ်တွန်းအတုတွေဆိုတာကိုသိတော့တာဥမာဒီပပပစ်ဝက်ရုပ်ကတ်တွန်းလေးဆိုလို့ရှိရင်သုံးလေးနှစ်အရွယ်တွေကတိတ်ကြည့်ကြတာအဲ့ဒါကိုဒီအကြီးကြီးကင်ထားတဲ့သွားဆရာဝန်ကသူ့ရဲ့သွားကိုဒီတိုင်းဆွဲနှုတ်လိုက်တော့နာလွန်းလို့အောင်ကိုယ်ရာကိုပြတယ်လေကလေးရဲ့ဘေးမှာရှိနေတဲ့သတင်းတော့အမေလော်ရာဂျူးဆိုတဲ့သူကသတိထားမိတာသုံးနှစ်အရွယ်သူ့သမီးလေးအတွက်ဘလို့မှမကြည့်တဲ့ကတ်တွန်းဗီဒီယိုဖြစ်နေတယ်ဆိုတာကိုသူ့ရဲ့အတွေ့အကြုံကိုအဲ့ဒီလော်ရာကဒီ The Outline ဆိုတဲ့ website ပေါ်မှာရေးပြခဲ့တာ
လူကြီးတွေကတော့ဒီကတ်တွန်းမျိုးကမူဂျိုရွယ်ကလေးတွေအတွက်မဟုတ်ဘူးဆိုတာချက်ချင်းသိပြီပဲလို့ကလေးလေးတွေအတွက်ကြတော့မခွဲခြားတတ်တော့သူတို့ကြည့်နေကြကတ်တွန်းဇက်ကောင်လေးတွေလိုပဲထင်ကြတာပေါ့ဗျာ
Sesame Street ပညာပေးရုပ်သံစီးရီးတွေက Cookie Monster ဇက်ကောင်မျိုးနောက် main ကလေးတွေတိတ်ကြိုက်တဲ့ Disney ရဲ့ Frozen ရုပ်ရှင်တွေက Elsa ကတ်တွန်းဇက်ကောင်မျိုးကိုတုံထားတော့ကလေးတွေကကြည့်ကြမှာပဲလို့ဒီကလေးလေးယောက်မိခင်တယောက်ပြောတာကိုလည်း Valley News ရဲ့သတင်းတစ်ခုထဲမှာဖော်ပြထားပါသေးတယ်နိုင်ငံတော်များများမှာကဒီကလေးတွေရဲ့အသက်အပိုင်းခြားအလိုက်ကတ်တွန်းအမျိုးအစားတွေကိုခွဲခြားပြီးတော့သတ်မှတ်ထားပါတယ်။ကလေးတွေနဲ့မတင်တော်တဲ့ပြားခွက်မျိုးတွေကလေးတွေမကြည့်ရအောင်ပါ။နောက်များသောအားဖြင့်ကလေးကတ်တွန်းတွေကကလေးတွေအတွက်ပညာရစေဖို့အပြောအဆိုဇာတ်လမ်းဆင်ထားကြတာများပါတယ်။အဲဒါကြောင့်ခု YouTube ပေါ်မှာတွေးခဲ့ရတဲ့ဒီကတ်တွန်းအတုတွေကကလေးငယ်တွေကြည့်ဖို့မတင်တဲ့ဇာတ်လမ်းမျိုးအပြောမျိုးပြားခွက်မျိုးတွေဖြစ်နေတာကိုသတင်းဆောင်မတွေကထောက်ပြနေကြတာပါ။
ဒါကြောင့်လည်းလူကြီးတွေအတွက်ရေစရာဟာတာတွေကိုခလေးကြိုက်ကတ်တွန်းဇက်ကောင်မျိုးတွေနဲ့ဖန်တီးထားတယ်ဆိုပြီးတော့ခလေးမိဘတွေကဝေဖန်နေကြတာပေါ့
ပြဿနာကအဲ့ဒီလိုကတ်တွန်းမျိုးတွေက YouTube ပေါ်မှာထောင်ချီပြီးတော့ရှိနေတယ်ရှင် YouTube website မှာကိုပိုင်ရုပ်သံ channel line တွေဖန်တီးပြီးတော့ကိုတင်ချင်တဲ့ video တိုလေးတွေကိုတင်လို့ရတာကိုအခွင့်အောင်ယူကြတယ်ပြောရမှာပါလူကြီးအများဆုံး YouTube channel 100ထဲမှာပါတဲ့ Toys and Funny Kids Surprise Egg ဆိုတဲ့ channel တစ်ခုထဲမှာတယ်အဲ့လိုကလေးကတ်တွန်းအတုတွေကယာနဲ့ချီရှိနေတာနောက်သူ့ရဲ့ channel ပေါ်တင်ထားတဲ့ video တွေကိုကြည့်ကြတဲ့သူစုစုပေါင်းကလည်းတန်း 9,000 ကျော်ရှိတာကိုသားညုံရ
။သူတို့ရဲ့ဖွင့် internet ဆာမင်နာကိုတွားကြည့်လို့ရှိရင်တကယ်ကလေးကြိုက်ကတ်တွန်းဇက်ကောင်ရုပ်လေးတွေနဲ့ဆာမင်နာခေါင်းစည်းကိုအလှဆင်ထားတယ်မဆိမြမွေရဲ့။ video တွေကြတော့နာမည်ကြီးကလေးကတ်တွန်းဇက်ကောင်တွေနီးပါးဆင်တူတဲ့ဇက်ကောင်တွေကကလေးတွေနဲ့မအပ်ဆက်တဲ့ကိစ္စတွေလုပ်နေတဲ့ကတ်တွန်း video မျိုးတွေလေ။
အဲ့ဒီကတ်တွန်းဇက်ကောင်အတူတွေနဲ့ video တော်တော်များများကဖန်နီးသူရဲ့ဟာသညံနဲ့တယောလှောင်ပြောင်နှိုင်စွမ်းဘလောက်ရှိတယ်လဲဆိုတာကိုပြချင်တယ်လို့မြင်ရပေမဲ့ကလေးတွေအတွက်တော့မဟုတ်တာသေးကြရဲ့ရှင်။နောက် YouTube ဆိုတာကအကောင့်ဖွင့်ထားလို့ရှိရင်ကိုတင်ချင်တဲ့ video တွေကိုတင်လို့ရတော့ဒါမျိုးတွေမတင်ရဘူးလို့လည်းတားလို့မရဘူးလေ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုသွားပြီးတော့ထိခိုက်နိုင်တာ哦။တခုတော့ရှိပါတယ်ကိုကတိတ်လွန်နေလို့ထင်တဲ့ video မျိုးတွေကို report လုပ်လို့တော့ရတယ်။အဲ့လိုမျိုး report လုပ်တဲ့ video တွေကို YouTube ကသုံးသပ်ပြီးတော့နိုင်ပိုင်းအတွင်းမှာပဲဖယ်ရှားပေးပါတယ်လို့ YouTube ကတော့ပြောတယ်ရှင်။နောက် smartphone တွေ tablet computer တွေပေါ်မှာကြည့်လို့ရအောင်လုပ်ပေးထားတဲ့ YouTube Kids ဆိုတဲ့ app ကို download လုပ်ပြီးကြည့်ပါလို့လည်းအကြံပေးထားပါသေးတယ်
။ပြဿနာကအဲ့ဒီလိုမျိုးကလေးလေးတွေနဲ့မသင့်တော်တဲ့ video တွေကိုစီစစ်ပေးတဲ့ YouTube Kids application မှာလည်းကတ်တွန်းအတုတွေရှိသေးတယ်။အဲကြောင့်မလို့အဲ့ဒီ app မှာကိုကြည့်စေချင်တဲ့ကတ်တွန်း video တွေကိုပဲကလေးတွေကြည့်နိုင်အောင်လို့ restricted mode ကို on ထားပါလို့ YouTube ကတော့အကြံပြုတာပဲ။အဲ့ဒါဘယ်နားမှာရှိလဲဆိုတော့ website seminar ရဲ့ whole output ကိုတွားလို့ရှိရင် content location နဲ့ history ဆိုတဲ့ကြားမှာတွေ့ရလိမ့်မယ်
။ဒါပေမဲ့အဲ့ဒီလိုမျိုး restricted mode ကို on ထားလို့တရားရဂိုင်းနှုံစိတ်ချရပါတယ်လို့ပြောလို့မရဘူးလို့လည်း YouTube ကစကားခံထားပါသေးတယ်။စစ်စစ်တဲ့ဘယ်စနစ်မျိုးကမှအပြည့်အဝကောင်းတယ်လို့မှတ်ယူလို့မရပါဘူးလို့ပြောပါတယ်။နောက်လုပ်တင်တာတစ်ခုကတော့ YouTube မှာ video တစ်ခုပြီးရင်နောက်တစ်ခုအလိုလျောက်ပြတဲ့ဒီ auto play ကိုပိတ်ထားတင်ပါတယ်။အဲ့ဒါဘယ်လိုလုပ်လဲဆိုတော့ဒီ video ပေါ်မှာ gear ပုံလေးကိုနှိပ်လိုက်လို့ရှိရင် setting လုပ်လို့ရမယ့်ရွေးချယ်စရာတွေပေါ်လာပါလိမ့်မယ်။အဲ့ထက်က auto play ဆိုတာကိုအဖွင့်ပိတ်လုပ်တဲ့ setting ကိုတွေးမှာပါ။
အကောင်းဆုံးကတော့ဒီကလေးကတ်တွန်းတွေကိုမူလဖန်တီးသူတွေလုပ်ပေးထားတဲ့တရားဝင် online seminar တွေဘောကနေပဲကြည့်တင်နေတယ်မဆင်မြင်မွေ။နောက်တရားဝင် app တွေမှာ video တွေရှာပေးတဲ့ search option ကိုပိတ်ထားလိုက်လို့ရှင်ကလေးတွေကသူတို့ဖာသာကတ်တွန်းတွေရှောက်ရှာပြီးတော့ကြည့်လို့မရတော့ဘူး။အခုခေတ်ကလေးတွေကနီးပညာပိုင်းမှာလူကြီးတွေထက်တောင်မှသာတော့သုံးလနှစ်ကလေးငယ်တွေကလည်းသူတို့ကြိုက်တာကို online မှာရှာပြီးတော့ကြည့်တတ်တယ်ဗျ။အခုရှိနေတဲ့ကတ်တွန်း video အတုတွေကကတ်တွန်းဇက်ကောင်စစ်တွေရဲ့နာမည်တွေကိုသုံးထားတယ်နောက်ရုပ်တွေကလည်းစင်တူတယ်ဆိုတော့ကလေးတွေမှားပြီးတော့ကြည့်နိုင်တယ်လေအဲကြောင့်မလို့သူတို့ရှာလို့မရအောင်လို့ search feature ကိုပိတ်ထားလိုက်တာအကောင်းဆုံးဖြစ်မှာမဆူမြမွေ
ကတ်တွန်းတူတွေကိုဘလို့ရှောင်မလဲလို့သုံးသပ်ပြတဲ့သတင်းဆောင်ပါတွေအားလုံးမှလည်းအဲ့လိုမျိုးလုပ်တဲ့နယ်လို့အကြံပြုကြရတယ်ရှင်ကလေးမိဘတွေဘက်က
ခလေးတွေမကြည့်တဲ့ကာတွန်းဗီဒီယိုတွေလို့ပြောပေမဲ့တခြားသူတွေဘက်ကကြတော့အမြင်တစ်မျိုးရှိနိုင်တယ်လို့ YouTube ကပြောပါတယ်။နောက် YouTube ဆိုတာကလွတ်လွတ်လပ်လပ်ထုတ်ဖော်ပြသခြင်းတွေအတွက်ဆက်ပြီးတော့ဖွင့်ပေးထားမဲ့ online နေရာတစ်ခုဖြစ်တာမို့သူတို့စီကံသတ်မှတ်ချက်တွေကိုချိုးဖောက်တဲ့ဗီဒီယိုတွေ့ရင်သတင်းပေးကြဖို့လည်းတိုက်တွန်းထားတယ်ကိုသားညုံရ
။အခုခေတ်မှာက smartphone တွေ tablet computer တွေဆိုတာကခလေးတွေနဲ့တိတ်ပြီးတော့မစိမ့်ဘူးလေ။ခလေးတွေအတွက်ရွယ်ဖန်တီးထားတဲ့ဗီဒီယိုတွေကလည်းမျိုးစုံပဲ။အတော်များများကခလေးတွေအတွက်ပညာရစီတော့မိဘတွေကလည်းပေးကြည့်ကြတယ်တချို့ကတော့ခလေးတွေညင်သေးဆိုပြီးတော့ပေးထားတာမျိုးလည်းပါတာပေါ့လေ
အဲ့ဒါကြောင့်အရေးအကြီးဆုံးကတော့မိဘတွေအနေနဲ့ကိုယ်ခလေးအွန်လိုင်းပေါ်မှာဘာတွေကြည့်နေကြသလဲဆိုတာမျက်ခြေမပြတ်ဖို့လိုပါတယ်အခုဗီဒီယိုတိုင်းလို့လို့မှာခလေးတွေအတွက်မဟုတ်လို့ရှိရင်ခလေးတွေမကြည့်သင့်ဘူးဆိုတဲ့သတိပေးချက်တွေပါပါတယ်ဒါကြောင့်ကိုကကိုယ်ခလေးကြည့်နေတဲ့ကတ်တွန်းတွေရုပ်ရှင်တွေကသူတို့အသက်အရွယ်ကြီးဖို့သတ်မှတ်ထားတဲ့ဗီဒီယိုမှဟုတ်ရဲ့လားဆိုတာကိုမိဘတွေအနေနဲ့အာရုံစိုက်သင့်တယ်လို့ကလေးငယ်ဆိုင်ရာကျွမ်းကျင်သူတိုင်းကသတိပေးထားကြပါလိမ့်ရှင
်။မဆူမြေမုံစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင
်။မင်္ဂလာပါရှင်။အတာကူးတဲ့နှစ်တကူးတဲ့အချိန်ကြာရောက်ပါတော့မယ်။ဒီနှစ်အတာတကြံမှာပြည်သူတွေနားယူနေတဲ့တကြံတချင်းတွေခေတ်ပေါ်မြူးကြွတဲ့တေးတံတွေနဲ့အတူမြမရိုးရတန်ချက်တွေကိုလည်းကြားကြရမှာပါ။အုပ်စုလိုက်ပျော်ပျော်ပါပါဆင်နွှဲကြတဲ့တန်ကြက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာအဖျားဖျားကိုထိထိမိမိတယောထားတာတွေပါဝင်တာကြောင့်မလို့လူမှုရေးခန်းစားချက်ကိုထင်ဟပ်စေတာကတော့အမှန်ပါပဲ။ဒါကြောင့်တိမ်မွေ့နေနေလှတဲ့နိုင်ငံရေးတွေကိုခဏထားပြီးတော့တကြံအကျိုးအဖြစ်နဲ့ဒီနှစ်တန်ကြက်တွေမှာဘာတွေများထူးထူးခြားခြားဆက်ဆိုကြမလဲဆိုတာတွေကိုဒီတစ်ပတ်ပေါ့ပေါ့ပါပါဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။တော်ရရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စီကြိုတင်ကြောင်းကြားဖတ်နိုင်ကြပါတယ
်။မနေ့ဖြန်ည9:00တိုက်ဒီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအမှုပညာလောကကသတင်းတူတူထွားထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါရယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းတော်မှာတော့ဒေးဗစ်ဘက်ကမ်ရဲ့ဇနီးဗစ်တိုးရီးယားဘက်ကမ်ဖန်တီးတဲ့ဖက်ရှင်အဝတ်ထည်တွေကိုအမေရိကန်ကုန်တိုင်းမှာစပြီးတော့ရောင်းနေပါပြီဆိုတဲ့သတင်းပြီးတော့ One Direction အဖွဲ့တွေက Harry Styles ရဲ့ပထမအုပ်ဆုံးတကူတော်တေးတက်ပြဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းထုတ်ထွက်တာတွေကိုပြောပြပေးသွားပါမယ်လန်ဒန်သူစစ်စစ်ဗစ်တိုးရီးယားဘက်ကမ်တယောက်အင်္ဂလိပ်စတိုင်အလှပန်းဥယင်ပါတီအတွက်အဝတ်ထည်တွေကိုစပြီးရောင်းချလိုက်ပါတယ်။သူ့ရဲ့ဗစ်တိုးရီးယားဘက်ကမ်ဖော်တာဂက်ကုန်တိုင်းအတွက်တီးတန့်ဖန်တီးတဲ့ဖက်ရှင်အဝတ်ထည်တွေကိုအမေရိကန်ပြည်အောင်စုတလွားတာဂက်ကုန်တိုင်းတွေမှာဧပြီလ၁ရက်နေ့ကစပြီးရောင်းချတာပါ။သူကသူ့ရဲ့မွေးစာတီအင်္ဂလန်ကိုတခြားသူတွေကိုလည်းဝေမျှခြင်းလို့အခုလိုမျိုးအင်္ဂလိပ်လက်ရာဖက်ရှင်အဝတ်ထည်တွေကိုဖန်တီးတာပါလို့ Victoria Beckham ကပြောပါတယ်
။ Piece of England. I'm from London and I wanted to celebrate that not just in the collection but in today's event.
သူကလန်ဒန်သူပါတဲ့။ဒါကိုအမှတ်တရတံပိုးထားတဲ့အနေနဲ့ဒီဒီဇိုင်းတွေဖန်တီးဖြစ်တာပါ။Fairy tale လိုမျိုးပုံမြင်ဆန်ဆန်နဲ့အင်္ဂလန်ကအငွေ့အသက်တွေကိုလည်းဒီနေ့ပွဲမှာခံစားရပါမယ်လို့ Victoria Beckham ကသူ့ရဲ့အင်ကြီးအဝတ်ထည်မိတ်ဆက်ပွဲမှာပြောသွားခဲ့ပါတယ်။သူ့ရဲ့အဝတ်အစားတွေကိုဝတ်ဆင်သူတွေလည်းစိတ်ပျော်ရွှင်ပေါ်ပါစေရမယ်လို့လည်းပြောပါတယ်။တချိန်အတိတ်ကိုနာမည်ကျော်တဲ့ English အမျိုးသမီးပေါ့အဖွဲ့ဖြစ်တဲ့ Spice Girls အဖွဲ့ဝင်ဟာ Victoria Beckham က Los Angeles မြို့ Bel Air ရပ်ကွက်က Target ကုန်တိုင်းမှာသူ့ရဲ့လက်ရာအဝတ်ထည်တွေကိုစတင်မိတ်ဆက်တဲ့ပွဲကျင်းပပါတယ်။ Victoria Beckham for Target ဆိုတဲ့မိတ်ဆက်အခမ်းအနားမှာနာမည်ကျော်အမှုပညာရှင်တချို့လာရောက်ခဲ့ကြတာတွေ့ရပြီးတော့ Naomi Harris, Zoe Saldana, Kate Mara နဲ့ Jessica အဘတို့ကိုတွေ့ရပါတယ်။သူ့ရဲ့ fashion aware ထဲတွေကိုအမျိုးသမီးအရွယ်ဆုံးအတွက်ထုတ်လုပ်တာဖြစ်ပြီးတော့သူ့ရဲ့တမီးငယ်လေး Harper အတွက်စဉ်းစားရင်းနဲ့သူဖန်တီးဖြစ်တဲ့ကလေးပေါက်ဆနဲ့မတ်တက်ရက်ဆအရွယ်ကလေးတွေထိအဝတ်ထည်တွေပါဝင်ပါတယ်။ဈေးတွေကတော့$6ကနေပြီးတော့$80လောက်ထိရှိပါတယ်ရှင်။ လူငယ်ပြည်သက်တွေကမှရန်ကုန်နယ်မြေကြီးရဲ့ One Direction အဖွဲ့ကကောင်းလေးတယောက်ဖြစ်တဲ့ Harry Styles ကသူ့ရဲ့ပထမဦးဆုံးတကူတော်တေးတပြားကိုအေပီလ9ရက်နေ့ကပဲစပြီးတော့ဖြန့်ချိလိုက်ပါတယ်။2010ခုနှစ်ကဗြိတိသျှရုပ်သံမှာတင်ဆက်တဲ့ X Factor ရဲ့ပွဲစဉ်9ခုမြောက်အဆိုပြိုင်ပွဲမှာနံပါတ်3ချိန်ပြီးတော့ပွဲစီစဉ်သူ Simon Cowell နဲ့စာချုပ်ချုပ်နိုင်ခဲ့ပြီးတော့သူ့ရဲ့ One Direction အဖွဲ့ဆိုတာပေါ်လာတာပါ။သူ့ရဲ့အဖွဲ့ထဲမှာတော့သူ့ပြင် Neil Horan, Liam Payne, Louis Tomlinson နဲ့ Zayn Malik တို့ပါဝင်ခဲ့ပြီးတော့အထူးအောင်မြင်မှုရခဲ့ပါတယ်။သူတို့အဖွဲ့ထဲမှာ Zayn Malik ပထမဦးဆုံးအဖွဲ့ထဲကထွက်သွားပြီးနှစ်နှစ်ကြာမှအခုလိုမျိုး Harry Styles ရဲ့တဦးတဲ့အခွေထွက်လာတာပါ။သူ့ရဲ့ Sign of the Times တခြင်းကဝန်ထဲစရာကောင်းတဲ့ခက်တခက်ညီကုန်းအသွင်ဆောင်တဲ့တခြင်းနဲ့ဖြစ်ပါတယ်။ခနစ်တတာကာလအတွင်းမှာဒေါ်လာတန်50မကဝင်ငွေရှာနိုင်ခဲ့တဲ့ One Direction ရဲ့ညီကုန်းပေါ်မှာသူ့ရဲ့ခံစားချက်ကိုဂီတာနဲ့ထင်ဟပြထားပါတယ်။ဒီ Sign of the Times တခြင်းကရေးဖွဲ့မှုကကောင်းကောင်းမကောင်းကောင်းရောင်းကောင်းမဲ့လူကြိုက်များမဲ့တခြင်းပဲဖြစ်တယ်လို့ဗြိတိသျှသတင်းစာတွေမှာသုံးသပ်နေကြပါတယ်။အသက်23နှစ်အရွယ် Harry Styles ကအခုလောလောဆယ်မှာသူ့အကြိုက်ဆုံးတေးတပြားကသူကိုယ်တိုင်တည်ဆူထားတဲ့ဒီတေးတပြားဖြစ်တယ်လို့ခန္ဓာနောက်ပြောထားပါတယ်။ဒီတေးတပြားအတွက်သူစုစုပေါင်းတချင်အပုတ်ကြီးအကျန်း80ဆက်ဆိုခဲ့တယ်လို့လဲဆိုပါတယ်။သူ့ရဲ့တချင်ထွက်ထွက်ချင်းပဲတွေ့တဲ့လူမှုကွန်ရက်ပေါ်မှာချီးကျူးစာတွေထွက်လာပါတယ်ရှင်။နာမည်ကျော်ဟောလိဝုဒ်မင်းသား Ben Affleck ကသူ့အရက်ဆွဲနေတာကိုအောင်မြင်မြင်ဖျက်လိုက်ပြီလို့ပြောသွားပါတယ်။သူသူ့ရဲ့သားသမီးတွေအတွက်အကောင်းဆုံးဖခင်ဖြစ်ချင်ပါတယ်တဲ့။အခုသူအရက်ဆဖျက်တဲ့ကူတော့ကသူလုံးဝကိုပြန်ပြောနလန်ထူဖို့လောက်စရာရှိတဲ့အများကြီးတွေကပထမဦးဆုံးခြေလှမ်းဖြစ်တယ်လို့လည်းအသက်44နှစ်ရှိပြီဖြစ်တဲ့ Ben Affleck ကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာရေးထားပါတယ်။သူနဲ့2015ခုနှစ်ထဲကကွဲနေတဲ့သူ့ရဲ့ကလေးတွေရဲ့မိခင်ဖြစ်တဲ့မင်းသမီး Jennifer Garner ကိုလည်းသူကကျေးဇူးတင်ထားတာပါ။အရက်ဖြစ်တဲ့ကုရုံးကိုတော့ပြင်းပြောက်သွားပါပြီ။ကျွန်တော်ဒီပြဿနာကိုအရင်ထဲကရင်ဆိုင်နေရတာအခုလည်းဆက်ပြီးတော့တွန်းလှန်ရင်ဆိုင်သွားပါမယ်လို့လည်း Batman မင်းသား Ben Affleck ကရေးထားပါတယ်။အကူအညီလိုအပ်တဲ့အခါလိုအပ်တဲ့အကူအညီကိုယူရတာရှက်စရာမဟုတ်ဘူးဆိုတာကျွန်တော်သားသမီးတွေကြည့်စေချင်ပါတယ်။အကူအညီလိုအပ်ရတာနဲ့အကူအညီမတောင်းရတဲ့သူတွေအတွက်လည်းအားတရအဖြစ်နဲ့ရက်တည်ပေးဖို့ဘလောက်အရေးကြီးလဲဆိုတာသူတို့လေးတွေကြည့်စေချင်တယ်လို့ Ben Affleck ကပြောပါတယ
်။ Hey y'all's friend. I got to tell you something.
ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Paint it on the side and bright red.
အေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုကြားခဲ့ရတာပါရှင်။အခုတော့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့1990ပြည့်နှစ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်မင်းပြလွတ်တော်ကိုယ်စားလှယ်ဟောင်းဦးထွန်းဝင်းဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားပါရရှင
်။ဘာကြီးသေးပါကိုကျက်စနေကြသည်ဒေချီသတော်ဝါยีตวยมะยะอนันตฉิบะเตโทอเทมาลุบวะโกยาฉิไนโพอล้วนไคคิดิตงละบะผิดบะเตโทยาโดลุบวะหาอะจองตโบเตยะธรรมะจองอะจูผิดปอลายะเตปฏิสาสมุปะตวยะหะผิดบะเตကောင်းဒီအလုတ်ကိုကုသိုလ်ကံဆိုပါသည်မကောင်းဒီအလုတ်ကိုအကုသိုလ်ကံဆိုပါသည်ကောင်းဒီအလုတ်ကိုသူများမခိုင်းစေတာဝန်မပေးကိုယ်တိုင်အပြည့်ပညာဖြင့်လောက်တာကမှန်စွာသိမြင်ခြင်းဖြစ်ပါသည်မကောင်းဒီအလုတ်ကိုလုံးအလုတ်မှာလေးပေးအာလာချီသူကတာဝန်မပေးပေးသူကိုယ်တိုင်လုတ်တာကအဆိုးဆုံးအပြည့်အကြီးဆုံးဖြစ်ပါစေမကောင်းဒီဖက်မှာမိမိကိုယ့် ိုယ်ဤအကျိုးတစ်ခုကြီးအတွက်လိုချင်တတ်မဲ့ပြီးလုပ်တဲ့အလုပ်ကိုလောဘတဏှာကဥချောင်းတယ်အမှန်မသိအောင်ဖုံးထားတာကအဝိဇ္ဇာမောဟဖြစ်ပါတယ်အမှန်ကိုသိတာကဝိဇ္ဇာပညာဖြစ်ပါလေမမြင်အောင်ဖုံးထားတဲ့မောဟကြောင့်ဒေါသမာမာနထောင်လွှဲခြင်းသူတစ်ပါးအပေါ်မှာမနာလိုဝန်တိုခြင်းညှုံးစုစောင်းမြောင်းနှုတ်ကဆီးဆိုတယ်ရာဇိဒုက္ခတိနဲ့တို့ဖြင့်จิตတည်းจิตရာဇဝဲအကြည့်ကြီးကိုဖြစ်လာရလေ။ကောင်းဒီအလုတ်ဖဲမှာတော့အမှန်ကိုသိလို့အမှန်ကိုကြံလေ။အမှန်ကိုပြောအမှန်ကိုလုပ်မှန်သောအတွင်မွေးဝင်ရေကိုလှုပ်ရှားအမှန်ကိုကြိုးစားအမှန်တကြီးကိုအပြေထားအမှန်တင်ရင်မှုသမာဓိကိုရလာတယ်လူသားချင်းချင်းကိုကသူ့ကိုချစ်ခင်သူကကိုကိုချစ်ခင်မွေးမိခင်အရင်ကသားသမီးအရင်များကိုချစ်ခင်တယ်လို့ပဲအချင်းချင်းချစ်ခင်ကိုယ်ဝေမုံချီမချီချစ်ခင်မြေကြီးပေါ်မှာမွေးလာသူအချင်းချင်းသာဝော့နေရင်မှာစေတနာကံမှန်မိတ္တာအစီအမံလူလူအချင်းချင်းဒန်းသူရေသူပေါင်းတွင်အပြန်အလှန်ကြည်စုပြုကြမည်ဆိုရင်ယခုလူဘဝလူရွာလူပြည်မှာပဲဖြစ်ဖြစ်နောင်ဘဝသင်တရာဆက်ဆက်မှာပဲဖြစ်ဖြစ်ဟိုစိတ်မပြာချမ်းသာဒုက္ခငြိမ်းချမ်းသာယာမှုကိုရရှိနိုင်ရပါလိမ့်မယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနေ17နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြမ်းရှင်နေတဲ့အချိန်တွင်သတင်းချင်းချုပ်ကိုမတင်ငီထိုက်ကပြောပြပေးပါအောင်ကိုပြည်သူတွေကိုတိုက်ခိုက်နေတဲ့ကဘာပေါ်ကရန်လိုတိုက်ခိုက်နေသူတွေကိုရင်ဆိုင်ဖြည့်ရှင်းသွားမယ်အမေရိကန်ရဲ့ပိုင်းဖြတ်ချက်တစ်ကိုအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကဒီကနေ့ကတိပြုပြောဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်ကဆီးရီးယားနိုင်ငံကိုအမေရိကန်ကဒုံးကျည်တွေနဲ့တိုက်ခိုက်မှုအပေါ်ကဘာခေါင်းဆောင်တွေရဲ့ထောက်ခံမှုရဖို့ဆောင်ရွက်နေတဲ့နိုင်ငံသားဝန်ကြီး Tillerson ကဒီကနေ့မှအခုလိုပြောဆိုသွားတာဖြစ်ပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့တိုက်ချင်းဖြစ်ပယ်ဒိန်းတပ်ဒုံးကျည်စမ်းသပ်မှုတွေထပ်လုပ်လာရင်ထိရောက်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့အရေးယူဆောင်ရွက်ဖို့သဘောတူတဲ့အကြောင်းတောင်ကိုရီးယားနဲ့တရုတ်တို့ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကနျူကလ িয়ার ရေးရာအထူးကိုယ်စားလှယ်တွေဒီကနေ့ဆိုလ်မြို့တော်မှာဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုတင်ပြဖို့ညွှန်ကြားထားတဲ့အကြောင်းသမရရဲ့အမျိုးသားလုံခြုံရေးအကြံပေးကမနေ့ကပြောဆိုထားပါတယ်။အီဂျစ်နိုင်ငံကော့ပတစ်ခရစ်ယာန်ဘုရားကျောင်းနှစ်ခုမနေ့တနင်္ဂနွေနေ့ကပန်းဆန်ဒေးပွဲတော်ဝတ်ပြုဆုတောင်းကြခြင်းဘုံခွဲတိုက်ခိုက်ခံရလို့အနည်းဆုံး44ယောက်သေဆုံးပြီး100ကျော်ဒဏ်ရာရပါတယ်။ဘုံခွဲတိုက်ခိုက်မှုတွေအပြီးမှာတော့အီဂျစ်သမ္မတအဒဲလ်ဖာတာအယ်စစ်စီက3လကြာနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်ကြေညာထားပါတယ်။တရုတ်နဲ့မြန်မာကြားသွေးတန်းထားတဲ့မိုင်180အရှိရှိတဲ့ရေနံပိုက်လိုင်းလုပ်ငန်းတွေကိုအများဆုံးစတင်မှုနှစ်နိုင်ငံသဘောတူခဲ့ကြတယ်လို့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုပါတယ်အခုသဘောတူလိုက်တဲ့ရေနံပိုက်လိုင်းတစ်ကအရှိအလဲပိုင်းကရေနံကိုတရုတ်ပြည်ကိုအခုတင်ပို့နေတဲ့လမ်းကြောင်းထက်အချိန်တူတူထိထိရောက်ရောက်နဲ့ပို့ဆောင်နိုင်မှာဖြစ်ပါတယ်ရှင် တရင်အချင်းချက်ကိုမတင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190ရောကနေဖမ်းယူနိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန်လာပ
This program has come to you from the Voice of America, Washington.